Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2018ခုနှစ်ဖေဖော်ဝါရီလ18ရက်စနေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည6နာရီကနေ10နာရီအထိလိုင်းဒိုမီတာ1925 30မိနစ်နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညကင်းသတင်းတွေကိုမအေးတနာကျွန်တော်အတူတင်ပြပေးမှာပါအမေရိကန်ပြည်ထောင်စုကလူမှုအတိုင်းဝန်ကြအထင်မြင်လွှဲမအောင်တဲ့ဒီမိုကရေစီစနစ်ကိုလူလူကအယုံကြည်မဲ့အောင်ဆောင်ရွက်တာတွေကိုခွင့်မပြုဘူးလို့အမေရိကန်ဒုလက်ထောက်ရှိနေချုပ်ကပြောပါရယ်။နိုင်ဂျီးရီးယားနိုင်ငံမှာအသေးခံပုံခွဲတာကြောင့်လူ78ဦးထက်မနည်းသေဆုံးပြီး20ကျော်ဒဏ်ရာရသွားပါရယ်။ဒီလိုထိတ်တဲရသတင်းတွေကိုတင်ပြဖို့ရှိပါရယ်မဆမွန်ရယ်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမယ်နောက်ဆုံးရသတင်းတွေကတော့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကထွက်ပြေးလာတဲ့ဒုက္ခသည်တွေနေရရင်ပြန်ပို့ပေးနိုင်မှုဒုက္ခသည်စည်ရင်းကိုဘင်္ဂလားဒေ့ရှ်ဘက်ကမြန်မာဘက်ကိုပေးလိုက်ပါပြီ။ဒီအပေါ်မှာဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဒုက္ခသည်တွေကဘယ်လိုများသဘောထားရှိပါသလဲ။
ဒီတဲ့ဝင်ကြီးလာပြီးတော့ဆယ်တိုင်းပါဒီကနေပြလိုက်တာဟာကျွန်တော်တို့ကလည်းသူသူတွေဒါပေမဲ့ကျွန်တော်တို့မှာတုံးစုစရာရှိတာကတော့လောလောဆယ်ကျွန်တော်တို့ကိုတရားဆန်းလက်ကုန်နေတာလေ
နောက်ပိုင်းမှာဒီသတင်းနဲ့ပတ်သက်ပြီးအပြည့်အစုံတင်ဆက်ပေးပါမယ်ရှင်။နောက်မြန်မာနိုင်ငံမှာပြည်တွင်းလက်မှုထုတ်လုပ်ကုန်ဖြစ်တဲ့အုံမွှတ်ခွက်ကနေဖန်တီးတဲ့အမှုပညာပစ္စည်းတွေနိုင်ငံခြားကိုတင်ပို့တဲ့အခါဘယ်လိုမျိုးစနစ်တွေလုပ်ဖို့လိုအပ်တယ်လဲဆိုတဲ့မြန်မာတခွင်အစီအစဉ်နဲ့အတူဒုတိယပိုင်းမှာတော့စနေညဒိုင်းရီလေးလိုက်အစီအစဉ်တင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မအေးသနာကျော်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုနောက်ွယ်ကနေနောက်ဆက်ဆွတ်ပတ်တယ်လို့ဆိုရဲရုရှားနိုင်ငံသားတွေပေါ်ဆွဆဲချက်တွေကိုဒီကိစ္စစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကကြေညာလိုက်ပါတယ်ဖက်ဒရယ်ဂရန်ဂျူရီအဖွဲ့တစ်ဖွဲ့ကနေတောက်ကြနေကအခုလိုဆွဲချက်တင်လိုက်တာလည်းဖြစ်ပါတယ်ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့အခြေဆိုင်Internet သုတေသနအေဂျင်စီနဲ့အဲဒီကဝန်ထမ်း12ဦးနဲ့ငွေကြေးထောက်ပံ့ပေးသူ2ဦးတို့ဟာ2014ခုနှစ်ကနေ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကျင်းပချိန်အတွင်းရွေးကောက်ပွဲနဲ့နိုင်ငံရေးလုပ်ငန်းရှင်တွေကိုအနောက်ရှက်ပေးခဲ့ကြတယ်လို့ဆွဆထားတာပါဒီကုမ္ပဏီဟာရုရှားအစိုးရနဲ့ဆက်ဆက်ရှိတယ်လို့ဆိုပါတယ်ရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရမ့်အသာစီးရစေဖို့ဆိုရှယ်မီဒီယာအကောင့်အတူတွေဖွင့်တာအွန်လိုင်းအသုံးပြုသူတွေကိုငွေပေးပြီးလှုပ်ခိုင်းတာနဲ့တခြားနည်းလမ်းတွေကိုဒီကုမ္ပဏီကအသုံးပြုခဲ့တယ်လို့ယူဆထားပါတယ်Internet သုတေသနအေဂျင်စီတစ်ခုကိုငွေပမာဏတော်တော်များများထောက်ပံ့ပေးခဲ့တဲ့စီးပွားရေးလုပ်ငန်းရှင် Yavni Prigozhin နဲ့သူထိန်းချုပ်ထားတဲ့ကုမ္ပဏီတစ်ခုကိုလည်းဆွဲချက်တင်အမှုဖွင့်ခဲ့ကြောင်းအစိုးရရှိသူတွေကပြောပါရယ် American ပြည်အောင်စုကလူမှုတိုင်းဝန်ကြားအထင်မြင်လွှဲမအောင်နဲ့ဒီမိုကရေစီကိုလူလူကအယုံကြည်မဲ့အောင်အဲ့ဒီသူတွေကဆောင်ရွက်ခဲ့တယ်လို့ဒုတိယရှိနေချုပ် Rod Rosenstein ကပြောပါရယ်အခုလိုရှုပ်ထွေးမှုတွေဖြစ်အောင်ဆောင်ရွက်တာကိုခွင့်မပြုတဲ့ညောင်းဝါရှင်တန်မှာသတင်းတောက်တွေကိုပြောဆိုခဲ့တာပါဒီဆော့ဆဲချက်တွေကိုကြီးညာခဲ့ပြီးတဲ့နောက်သမ္မတထရမ့်ကသူ့ရဲ့ရွေးကောက်ပွဲမက်ဆေ့ချ်စီရင်ရေးအဖွဲ့နဲ့ရုရှားတွေကြားဆက်ဆက်လုပ်ကင်ခဲ့တာမရှိဘူးလို့ Twitter မှာရေးသားပါရယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာပြီးခဲ့တဲ့သတင်းဘက်ကဖြစ်ပေါ်တဲ့ Florida ပြည်နယ် Marjorie Stoneman Douglas အထက်တန်းဆောင်ပြစ်ခတ်မှုအတွင်မှာဒဏ်ရာရတဲ့သူတွေကို Florida ပြည်နယ်ကစီရင်မှာသမ္မတ Donald Trump နဲ့သမ္မတ Gore Melania Trump တို့တွားရောက်တွေ့ဆုံပြီးတော့အပြေစကားပြောခဲ့ပါတယ်။သမ္မတ Trump ကနောက်ပိုင်းမှာအဲဒီကတရားဥပဒေစိုးမိုးရေးအရာရှိတွေနဲ့လည်းတွေ့ဆုံတာပါ။သူကအခင်းဖြစ်ပွားတဲ့ Broward ခရိုင်ရဲမှုရုံးခန်းကိုတွားရောက်ပြီးတော့အခုလိုတွေ့ဆုံတာဖြစ်ပါတယ်။ဒဏ်ရာရတဲ့သူတွေကိုအလျင်အမြန်ဆုံးစေးရုံရောက်အောင်လို့တင်ပို့နိုင်ခဲ့တာအတွက်အထူးချီးကျူးကြောင်းသမ္မတကသူတို့ကိုပြောပါတယ်။အဆုပ်ကိုတနက်နှစ်ချက်ထိသွားတဲ့ကလေးမလေးကိုစေးရုံကို21မိနစ်မပြည့်ခင်ရအောင်ပို့ဆောင်နိုင်ခဲ့တာအတွက်ချီးကျူးပါတယ်။နှစ်မို့ဆိုရင်တော့ဒီကလေးမလေးအသက်ရှင်မှာမဟုတ်ဘူးလို့သမ္မတကပြောပါတယ်။သမ္မတကမလာနီယာထရမ့်ကလည်းဒီပြစ်ခတ်မှုဖြစ်ရမှာပါဝင်ပြီးကင်တွယ်ခဲ့ကြတဲ့သူတွေအားလုံးကိုကျေးဇူးတင်ကြောင်းပြောသွားပါတယ်။ဒီဖြစ်ရတဲ့ဆက်လင်းပြီးပဲ American ရှေ့နေချုပ်ကအခုလိုလူတွေအများကြီးကိုပြစ်ခတ်တိုက်ခိုက်တာနဲ့ပတ်သက်လို့သတိထားရမယ့်အချက်တွေကြိုတင်သိရှိရတဲ့အခါမှာတရားရေးဌာနကနဲ့ FBI ပြည်အောင်စုထောက်လှမ်းရေးဘူရိုတို့ကဘလို့ကင်တွယ်နေလဲဆိုတာချက်ချင်းပြန်ပြီးတော့သုံးသပ်ဖို့အမိန့်ထုတ်ထားပါတယ်။လူ18ဦးသေဆုံးသွားခဲ့ရပြီးတော့14ဦးဒဏ်ရာရသွားအောင်ပြစ်ခတ်ခဲ့တဲ့အသက်18နှစ်အရွယ်တနက်သမားကောင်လေးနဲ့ပတ်သက်ပြီးတော့သတိထားစောင့်ကြည့်ရမယ့်အချက်တွေပေါ်လာခဲ့ပေမဲ့လည်းအဲ့ဒါကိုတေချာဂရုမစိုက်ဖက်နဲ့လေ့လို့ရှုထားခဲ့မိပါတယ်လို့ FBI ကတောက်ကြနေကပဲဝန်ခံသွားတာဖြစ်ပါတယ်ရှင်
။ NATO မြောက် Atlantic ဆက်ဆံချုပ်အဖွဲ့ဝင်မဟာမိတ်နိုင်ငံတွေအနေနဲ့ရုရှားနဲ့အပြိုင်နျူကလ িয়ার လက်နက်တပ်စင်တာမျိုးရှောင်ရှားဖို့ဆုံးဖြတ်ထားကြောင်း NATO အကြီးအကဲကပြောလိုက်ပါတယ်။ ခင်မီနျူကလ িয়ার လက်နက်အစီအမံတက်ဆင်မှုပါဝင်ရုရှားရဲ့စီးရီးမဟာဗျူဟာမှာနျူကလ িয়ার လက်နက်တွေရဲ့အခန်းကဏ္ဍကိုပိုးပြီးတော့ထည့်သွင်းထားတာကြောင့်တကယ်ကိုစိုးရိမ်မိကြောင်းနေတိုအတွင်းမှုချုပ်ယန်စတိုသန်ဘတ်ကဂျာမနီနိုင်ငံမြူးနစ်မှာကျင်းပတဲ့လူချုပ်ရေးအစည်းအဝေးအတွင်းအဖွဲ့ဝင်နိုင်ငံတွေကိုတောက်ကြနေတုန်းကပြောဆိုခဲ့ပါတယ်ကဘာတော်ကနိုင်ငံရေးနဲ့စစ်ဖက်ဆိုင်ရာခေါင်းဆောင်တွေတက်ရောက်တဲ့၃ရက်ကြာအစည်းအဝေးအတွင်းကာကွယ်ရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးနေကြတာပါစီအေးတိုက်ပွဲတစ်ခုနောက်ထပ်ဖြစ်လာမှာကိုရှောင်ရှားဖို့ဆုံးဖြတ်ထားကြောင်းနဲ့လွန်ခဲ့တဲ့ဒီဇင်ဘာလကလက်မှတ်ရေးထိုးထားတဲ့ပက်စကိုစာချုပ်အရာကာကွယ်ရေးဆိုင်ရာကိစ္စရပ်တွေမှာဥရောပသမဂ္ဂနိုင်ငံတွေနဲ့ပူးပြီးတော့နီးနီးကပ်ကပ်လက်တွဲဆောင်ရွက်သွားရေးနဲ့ပတ်သက်ပြီးတော့လဲကျင်းတဲ့အားရကြောင်းမစ္စဆိုသံဘတ်ကပြောပါရယ်နေတိုးဖွဲ့ရဲ့ဒီဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကလည်းသဘောထားရရှိကြောင်းပြောဆိုပြီးဥရောပမဟာမိတ်တွေအနေနဲ့ကာကွယ်ရေးအသုံးစရိတ်တွေတိုးမြှင့်တုံးဆွဲဖို့တောင်းဆိုထားပါတယ်ဒီထိုက်တန်အစည်းအဝေးကိုအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်အပြင်အမေရိကန်မျိုးသားလူမျိုးရေးအချံပေး HR Mac Master လည်းတက်ရောက်နေပြီးဒီကနေ့စနေနေ့မှာမြောက်ကိုရီးယားနျူကလ িয়ার စီစဉ်နဲ့နေတိုးမှာပါဝင်တဲ့အမေရိကန်ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ပြောကြားမယ်လို့ယူဆရပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံမှာ Oxfam စာနာထောက်ပံ့ရေးအဖွဲ့ကိုအစိုးရကငွေကြေးထောက်ပံ့မှုရပ်ဆိုင်းထားလိုက်ပါတယ်။2010 Haiti နိုင်ငံမှာငရင်ကြီးတစ်ခုဆိုးဆိုးရွားရွားလှုပ်သွားပြီးတဲ့နောက်အဲ့မှာကုညီကယ်ဆယ်ရေးလုပ်တဲ့ Oxfam ဝန်ထမ်းတချို့ဟာပြည်ထစားတချို့ကိုငှားရမ်းခဲ့တယ်ဆိုရယ်ဆွဆွဲချက်တွေထွက်လာပြီးတဲ့နောက်အခုလိုအစိုးရကလှုပ်ဆောင်တာပါ။ Oxfam အနေနဲ့သူ့ရဲ့မြန်မာရဲ့စံနှုန်းတွေကိုပြည့်မိအောင်လှုပ်ဆောင်နေရလားဆိုတာဗြိတိန်အစိုးရကကျင်းနဲ့ရလာအောင်မတေချာမချင်းအစိုးရဆီကငွေကြေးထပ်ပြီးတော့တောင်းခံမှာမဟုတ်ဘူးလို့အောက်စွမ်းကသဘောတူကြောင်းလဲဗြိတိရှ်ဖွံ့ဖြိုးရေးဝန်ကြီးပန်နီမော်ဒန်ကပြောပါတယ်ဗြိတိရှ်လူလူစိတ်ချယုံကြည်လို့ရပါတယ်ဆိုတာတည်တည်ပြနိုင်မှုတေချာလှုပ်ဆောင်နေပါတယ်လို့လဲအောက်စွမ်းအဖွဲ့ရဲ့ကြေညာချက်မှာပြောထားပါတယ်ဒုက္ခရောက်နေတဲ့နေမျိုးတွေမှာအောက်ဆန်းကလူတွေကလိမ်မိုင်းဆိုင်ရာအမျက်ထုတ်မှုတွေလုပ်တယ်ဆိုတဲ့ဆွဆဲချက်တွေကြုံနေရတာပါ။ဟေတီက2010ငရင်ပြီးအောက်ဆန်းဝန်ထမ်းတချို့ဟာပြည်ထစားတွေကိုငှားရက်နဲ့လိမ်သားပေးဓာတ်ပုံတွေကိုအွန်လိုင်းပေါ်ကနေပြီးကူးယူတာတွေလုပ်ကြရလို့ဆွဆဲခံရတာပါ။အောက်ဆန်းကတော့ဒီကိစ္စကို2017မှာစုံစမ်းစစ်ဆေးခဲ့ပြီးဝန်ထမ်း၄ယောက်ကိုအလုပ်ထုတ်ပစ်ခဲ့တယ်လို့နောက်ထပ်3ဦးကလည်းထွက်စာတင်သွားတယ်လို့ပြောပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
ဒီနေ့ညဘက်သတင်းတွေကို VOE ကနေဆက်လက်ကြေညာနေပါရခင်ဗျာ။နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းကလူစီကားရဇေအတွင်အသေးခံဘုံခွဲတာကြောင့်လူ78ဦးထက်မနည်းသေဆုံးသွားတယ်လို့နိုင်ဂျီးရီးယားရဲတပ်ဖွဲ့ကပြောပါရယ်။ကြာသပတေးနေ့ညကပြည်နယ်မြို့တော်မိုက်ဒူဂူရီမြို့အပြင်ဘက်ကကွန်တူဂါ9ဇေအတွင်ဘုံပေါက်ခွဲတာဖြစ်ကြောင်းဘောနိုပြည်နယ်ပြောရဲတပ်ဖွဲ့ပြောခွင့်ရဂျိုးဆက်ခွေကအတည်ပြုပြောဆိုထားပါရယ်။မျိုးသမီးအသေးခံဘုံခွဲသမားတွေလို့ယူဆသူတွေဖောက်ခွဲတဲ့ဘုံကြောင့်တခြားလူပေါင်း22ဦးလည်းဒဏ်ရာရသွားပါရယ်။နောက်အာဖရိကနိုင်ငံဖြစ်တဲ့နိုင်ဂျီးရီးယားမှာအစ္စလာမ်နိုင်ငံထူထောင်ရေးအတွက်နိုင်ငံမြောက်ပိုင်းကဘော်နိုပြည်နယ်အပါအဝင်ပြည်နယ်တချို့မှာအစ္စလာမ်အစွန်းရောက်အဖွဲ့ဖြစ်တဲ့ဘိုကိုဟာရမ်အဖွဲ့ကဆက်ပြီးတော့အကြမ်းဖက်တိုက်ခိုက်နေတာပါအခုနောက်ပိုင်းမှာတော့ဘိုကိုဟာရမ်အဖွဲ့ဟာပြန်ပြီးဆွဲဖမ်းဆီးခေါ်ဆောင်ထားတဲ့အမျိုးသမီးတွေနဲ့ကလေးငယ်တွေကိုအသေးခံဘုံခွဲသမားတွေအဖြစ်လေ့ကျင့်စေခိုင်းပေးပြီးတော့အထုံးချနေတာပါမဂ်ဒူဂရီမြို့ဟာအစွန်းရောက်အဖွဲ့ခေါင်းဆောင်ရဲ့ဒီဇာတိမီဖြစ်ပြီးမကြာခဏတိုက်ခိုက်ခံရတဲ့မြို့လေးဖြစ်ပါတယ်။ဘိုကူဟာရမ်အဖွဲ့ရဲ့လက်ချက်ကြောင့်2009ခုနှစ်ကနေစလို့လူပေါင်း2000ကျော်တည်ဆုံးခဲ့တယ်လို့လူပေါင်း2000ကျော်ဟာလည်းသူတို့နေအိမ်တွေကနေဘေးလွတ်ရာကိုထွက်ပြေးနေထိုင်နေကြပါတယ်ခင်ဗျာ
။အရှေ့တောင်အာရှဒေသရဲ့နိုင်ငံပေါင်းစုံအကြီးဆုံးစစ်ရေးလေ့ကျင့်မှုကြီးမှာထိုင်းနဲ့အမေရိကန်တပ်ဖွဲ့တွေနဲ့အတူတောင်ကိုရီးယားတပ်ဖွဲ့တွေပါပူပေါင်းပြီးတော့ပါဝင်ခဲ့ပါတယ်။ကန့်တဲ့ရေရင်တွေကိုထည့်သွင်းအသုံးပြုတဲ့ဒီစစ်ရေးလေ့ကျင့်မှုကိုဒီကနေ့စနေနေ့မှာပြုလုပ်သွားပါတယ်။ကိုရီးယားကျွမ်းကျွယ်ဒေသမှာတင်းမာမှုတွေအထူးမြင့်မားနေချိန်မှာပဲအခုလိုမျိုးအရှေ့တောင်အာရှကစစ်ရေးလေ့ကျင့်မှုမှာတောင်ကိုရီးယားတပ်ဖွဲ့တွေပါဝင်တာဖြစ်ပါတယ်။ထိုင်းနိုင်ငံအရှေ့ကျမ်းမှာပြုလုပ်တဲ့ထိုင်းနဲ့အမေရိကန်ကန့်တဲ့စစ်သား2000ရဲ့ Cobra Go ပူးရဲစစ်ရေးလေ့ကျင့်မှုကို2010ခုနှစ်ကတည်းကတောင်ကိုရီးယားကပါဝင်လာတာဖြစ်ပြီးတော့ဒီနှစ်တော့အရင်နှစ်တွေကအရေးအတွက်ထက်ပိုများပြီးတော့တောင်ကိုရီးယားစစ်သား300ပါဝင်လာပါတယ်။နိုင်ငံပေါင်း29နိုင်ငံကတပ်ဖွဲ့ဝင်ပေါင်း 12,000 နီးပါးဒီစစ်ရေးလေ့ကျင့်မှုမှာပါဝင်ပြီးတော့အမေရိကန်၊ထိုင်း၊မလေးရှား၊စင်ကာပူ၊အင်ဒိုနီးရှား၊ဂျပန်နဲ့တောင်ကိုရီးယားတို့အဓိကပါဝင်တဲ့ခုနှစ်နိုင်ငံဖြစ်ပါတယ်။ဒီကနေ့ပြုလုပ်တဲ့ရေရင်တွေထဲမှာကုန်းပေါ်မှာပါမောင်းနှင်လို့ရတဲ့ American ကန့်တဲ့ရေရင် USS Bonham ရစ်ချက်နဲ့တောင်ကိုရီးယားရေပြင်မြေပြင်မှာရေရင်ချောင်းကြပေါ်လို့လည်းပါဝင်ပါတယ်။တပတ်ကြာပြုလုပ်တဲ့ဒီလေ့ကျင့်မှုကိုထိုင်းရှေပိုင်းချွန်ဘူရီခရိုင်ကတော်ဝင်ထိုင်းကန်တက်တပ်ဖွဲ့အခြေစိုက်စခန်းမှာပြုလုပ်တာဖြစ်ပါတယ်။ဒီစီရေးလေ့ကျင့်မှုလုပ်ရတာရဲ့အဓိကရည်ရွယ်ချက်ကတော့လေအုံကြုံရေးပူပေါင်းဆောင်ရွက်မှုတိုးမြှင့်မှုငင်းငင်းရေးထိန်တပ်ဖွဲ့ဖွဲ့စည်းနိုင်ရေးလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးနဲ့သဘာဝဘေးရန်နေရေးကူညီကယ်ဆယ်ရေးတွေအတွက်အသင့်အနေထားရှိအောင်ဖြစ်ပါတယ်ရှင်။
အီသီယိုးပီးယားနိုင်ငံမှာအစိုးရပေါ်ဆန့်ကျင်ဆန္ဒပြမှုတွေကြောင့်နိုင်ငံအရေးပေါ်ကာလပြည့်တင်ညာထားပြီးတည်ရကြမှာစစ်ဖက်ကဝင်ရောက်ဆွတ်ဖက်မှုကိုလက်မခံကြောင်းအီသီယိုးပီးယားကာကွယ်ရေးဝန်ကြီးကပြောကြားလိုက်ပါတယ်။အရေးပေါ်အခြေအနေအပြည့်တင်ညာပြီးနောက်တည်ရမှာဝန်ကြီးဆာရက်ဖာဂဆာကဂျာပြည့်အစိုးရဖွဲ့စည်းရေးနဲ့ပတ်သက်ပြီးတော့လည်းပယ်ချခဲ့ပြီးအခုအခါမှာဝန်ကြီးချုပ်ဟီမလီယန်ဒီဆယ်လဟာဆက်လက်တာဝန်ထမ်းဆောင်နေစေဖြစ်ပါတယ်နိုင်ငံတွင်းပြည်ပြင်ပြောင်းလဲရေးအကောင့်တွေပေါ်ရမှာအခက်အခဲမရှိသေးဘူးကြာသပတေးနေ့ကသူနှုတ်ထွက်စာတင်ခဲ့ပေမဲ့လည်းယာရုမှာဆက်လက်ပြီးတော့တာဝန်ထမ်းဆောင်နေပါတယ်မကြသေးခင်ကဖြစ်တဲ့လူမျိုးစုအခြေခံအကြမ်းဖက်တပ်ဖြတ်တာတွေကြောင့်တောက်ကြနေတုန်းကဒီအရေးပေါ်အခြေအနေဖြစ်ဆုံးဖြတ်ခဲ့တာဖြစ်ပါတယ်
မက္ကဆီကိုနိုင်ငံမှာလှုပ်သွားတဲ့ငရင်တန်ရဲ့အပျက်စီးတွေကိုလိုက်လံကြည့်ရှုဖို့အစိုးရအရာရှိတွေတင်ဆောင်လာတဲ့ရဟန်းရင်တောက်ကြနေကပြက်ကြလို့မြေပြင်ပေါ်မှာရှိနေသူ2ဦးသေဆုံးသွားပါတယ်ရဟန်းရင်ပေါ်မှာပြည်ရေးဝင်ကြီးနဲ့နောက်ပြီးတော့အော်ဆာကာပြည်နယ်အုပ်ချုပ်ရေးမှုတို့လိုက်ပါလာပြီးတော့သူတို့ကတော့ကြီးကြီးကျယ်ကျယ်ထိခိုက်ဒဏ်ရာမရပါဘူးမက္ကဆီကိုနိုင်ငံတောင်ပိုင်းမှာတောက်ကြနေကလှုပ်သွားတဲ့ငရင်ကြောင့်အနေချင်းထိခိုက်ပျက်စီးမှုဖြစ်ပြီးတော့အမေရိကန်ဘူမိဌာနရဲ့တိုင်းတာချက်အရတော့ငရင်ပြင်းအား 9.2 ရှိတယ်လို့သိရပါတယ်ရှင်
Direct from Washington, the voice of America, VOA.
နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့မရေးတနာကျော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အရင်ဆုံးသတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်ပြေးလာတဲ့ဒုက္ခသည်တွေနေရရင်ပြန်ဖို့ရေးလုပ်ငန်းစဉ်စတင်နိုင်မှုဒုက္ခသည် 8,000 ကျော်ရဲ့စီရင်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာဘက်ကိုပြန်ပြီးတော့ပေးလိုက်ပါပြီ။ဒီလိုမျိုးလုပ်နေတဲ့အစီအစဉ်နဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်ရောက်ကရောက်နေတဲ့ဒုက္ခသည်တွေကရောဘလို့များဆန္ဒသဘောထားရှိပါသလဲဆိုတာဆက်ပြီးပြောပြပေးပါမယ်။ဘင်္ဂလားဒေ့ရှ်ပြည်ထောင်ရေးဝန်ကြီးအက်ဇပ်ဒူဇာမန်ခမ်ကပုတ်တဖူးနေ့ကဘင်္ဂလားဒေ့ရှ်ကိုရောက်လာတဲ့မြန်မာပြည်ထောင်ရေးဝန်ကြီးဒုဗိုလ်ချုပ်ကြီးကျော်ဆွေနဲ့ဒါကာမြို့တော်မှာတွေ့ဆုံဆွေးနွေးပြီးဒီပြန်ပို့မဲ့ဒုက္ခသည်စီရင်ကိုတရားဝင်ပေးအပ်လိုက်တာပါ။ရိုဟင်ဂျာအများစုပါဝင်တဲ့ဒီဒုက္ခသည်ပြန်ပို့ရေးအစီအစဉ်ကိုနိုင်ငံအရင်သဘောတူခဲ့ကြပေမဲ့ပြင်ဆင်မှုအားနည်းခဲ့တဲ့ပေါ်ဘင်္ဂလားဒေ့ရှ်ဘက်ကရသက်တပတ်တွေနဲ့ချီရက်ဆိုင်ခဲ့ပြီးမြန်မာပြည်ထရေးဝန်ကြီးရောက်လာပြီးမှအခုလိုစတင်မှုပြင်ဆင်လာတာပါပြည်ထရေးဝန်ကြီးခမ်ကမြန်မာနိုင်ငံအစိုးရဘက်ခြမ်းကိုဒုက္ခသည်စည်ရင်းတွေပေးအပ်ခဲ့တာနဲ့ပတ်သက်လို့သတင်းထောက်တွေကိုအခုလိုရှင်းပြပါတယ
်1673 ಪರಿವಾರ 8032 ಜನ
ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်လာတဲ့ဒုက္ခသည်မိသားစုပေါင်း1683စုတည်းကလူပေါင်း8032ဦးစီးရင်ကိုမြန်မာကိုယ်စားလှယ်အဖွဲ့ကိုပေးအပ်ခဲ့မှာမြန်မာဘက်ကလိုလိုလားလားလက်ခံခဲ့ပြီးဒီလူတွေပြန်လည်လက်ခံရေးစတင်စီစစ်လှုပ်ဆောင်တော့မယ်လို့ကျွန်တော်တို့ကပြောပါတယ
်တကယ်တော့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ပြီးခဲ့တဲ့ဩဂုတ်လကနေစပြီးနေဆက်ကျော်ထွက်ပြေးလာခဲ့တဲ့ရခိုင်ပြည်နယ်ကဒီဒုက္ခသည်ပေါင်း9သိန်းနီးပါးပြန်လည်ပို့ဆောင်မှုမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကြားပြီးခဲ့တဲ့နှစ်ကုန်ပိုင်းကလေးကသဘောတူထားခဲ့ပြီးဖြစ်ပါတယ်ဒီအစီအစဉ်အရာပြီးခဲ့တဲ့လမှာပြန်ပို့ရေးအစီအစဉ်စတင်မှုပြင်ဆင်ခဲ့ပေမဲ့ရိုဟင်ဂျာဒုက္ခသည်တွေဘက်ကတော့လုံခြုံရေးအာမခံချက်မရှိဘဲမပြောင်းချင်ဘူးဆိုပြီးဆန့်ကျင်ခဲ့တာကြောင့်အရင်အစီအစဉ်ကိုဆိုင်းငံ့ခဲ့ရပါတယ်မြန်မာအစိုးရဘက်ကဘင်္ဂလားဒေ့ရှ်ဘက်ကနေပေးအပ်လိုက်တဲ့ဒုက္ခသည်စီးရင်တွေပြန်လည်စီးစစ်မဲ့ကိစ္စကိုလည်းပြည်ထောင်ရေးဝန်ကြီးခမ်ကအခုလိုပြောပါတယ
်အာမရဒေတာလီကတ်တီစီတာနာအဘာရက်ဒါဆိုင်ကော်ဒ်
မြန်မာဘက်ကသူတို့နိုင်ငံသားတွေဟုတ်မဟုတ်အရင်ဆုံးစီးစစ်စစ်ဆေးမှာပါပြီးတော့မှဆုံးဖြတ်အတည်ပြုရမယ်ပြီးတော့ပြန်လည်လက်ခံရေးလုပ်ငန်းအစီအစဉ်ကိုဘယ်လိုစတင်ကြအောင်လဲဆိုတာကိုဒီကိုယ်စားလှယ်အဖွဲ့ကဆုံးဖြတ်ကြမှာပါ
အခုလက်ရှိမှာတော့မြန်မာနိုင်ငံနဲ့ဘင်္ဂလားနယ်စပ်ကြားမှာတင်းချောင်နေကြတဲ့ဒုက္ခသည်အရေးအရေးလဲပြည်ထောင်ရေးဝန်ကြီးခမ်ကအခုလိုပြောပါတယ
်အေးအမဟုတ်တဲ့ပြ 6000 လို့ဒီအမဒဲ0 line နဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ရဲ့ဒီ border line စေး border line နဲ့ဘာစဲရတဲ့အဘောစတန်ကတ်ချေအရာအမိတာတက်ကေပိုလစီအေးအရာတော့အမဒဲ
ဘူးလောလောတဲ့နိုင်ငံကြားနယ်စပ်မှာလူ6000လောက်ရှိနေပါတယ်သူတို့ဟာဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုမဝင်လာသေးပါဘူးမြန်မာဘက်ချမ်းမှာပဲရှိနေသေးတာပါဒီလူတွေရှိနေတာနဲ့ပတ်သက်လို့ပြည်ထောင်ဝန်ကြီးနဲ့ကိုယ်စားလှယ်အဖွဲ့ဘက်ကပြန်လည်စီစစ်လက်ခံရေးလုပ်ငန်းစဉ်တွေဆောင်ရွက်နေပြီလို့ပြောပါတယ်
လာမယ့်20ရက်နေ့ကျရင်မြန်မာဘက်ထံမှကျင်းပဖို့ရှိတဲ့အစည်းအဝေးကိုတက်ရောက်ဖို့ကိုလည်းမြန်မာပြည်ထောင်စုဝန်ကြီးကဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကိုဖိတ်ခေါ်ခဲ့ပါသေးတယ်။မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနယ်စပ်ဒေသလုံခြုံရေးတရားဥပဒေစိုးမိုးရေးကိစ္စနောက်မူဝေးစေဝါပူးပေါင်းတိုက်ဖျက်ရေးနဲ့နှစ်နိုင်ငံဆက်ဆံရေးရုံးတွေဖွင့်လှစ်မဲ့ကိစ္စရပ်တွေကိုအဓိကဆွေးနွေးညှိနှိုင်းကြဖို့အတွက်ပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေဦးဆောင်နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနနဲ့နိုင်ငံသားရေးဝန်ကြီးဌာနကကိုယ်စားလှယ်တွေပါဝင်တဲ့အဖွဲ့ဟာဖေဖော်ဝါရီလ15ရက်နေ့ကစတင်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုတုံးရတာခီးသွားရောက်နေကြတာဖြစ်ပါတယ်ရှင်အခုလိုမျိုးဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့မြန်မာပြည်ထရေးဝန်ကြီးကိုဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးဘက်ကဒုက္ခသည်ဆင်းနေပေးရလိုက်တာနဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကောဆက်ပဇာအနီးကုတုဗလောင်ဒုက္ခသည်စခန်းမှာနေတဲ့ရိုဟင်ဂျာဒုက္ခသည်ဥမ္မာမောင်ကိုဒုက္ခသည်တွေနေရရင်ပြန်နိုင်ရေးဘလို့များဆန္ဒရှိကြပါသလဲဆိုတာဆက်သွယ်မေးမြန်းကြည့်ပါတယ်ကျမဦးမရှိရတခုသိချင်ပါတယ်အဒီခုဒီမြန်မာပြည်ထရေးဝန်ကြီးဘင်္ဂလားဒေ့ရှ်ကိုရောက်လာတဲ့အခါမှာပြည်ဒီဘင်္ဂလားဒေ့ရှ်ဘက်ကပြည်ထရေးဝန်ကြီးကနေပြီးတော့ဒီဘင်္ဂလားဘက်ကနေပြီးတော့မြန်မာပြည်ဘက်ခြမ်းကိုပြန်မဲ့ဒုက္ခသည်စည်ရင်းပေါ့နော်8000ကျော်သူလက်ထဲကိုပေးလိုက်တယ်လို့ပြောပါတယ်ဆိုတော့ဟိုခုဦးမမောင်တို့ဒီကုတုပလောင်ဒုက္ခသည်စခန်းမှာရောအခုဒီမြန်မာပြည်ဘက်ခြမ်းကိုပြန်ဖို့စည်ရင်းကောက်တာတွေရှိလားနောက်ပြီးတော့အဲ့ဒီဒီကုတုပလောင်ဒုက္ခသည်စခန်းမှာရောဒုက္ခသည်တွေကပြန်ဖို့အတွက်ဆန္ဒရှိကြလားဘလို့အခြေအနေရှိလဲလေးပြောပြပေးပါရှင
်ဟုတ်ကဲ့ပါကျွန်တော်အခုလောလောဆယ်မနေ့ကဟိုကျွန်တော်တို့မြန်မာနိုင်ငံပြည်ထရေးဝန်ကြီးဥစ္စာလာရကမန်ဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝန်ကြီးကစရန်ပြေးလိုက်တယ်လို့ကျွန်တော်ကြားပြရတယ်ဒါမှကြားပြရရင်နောက်ပိုင်းမှာအခုကျွန်တော်ကတော့ကုတုဘလောင်ဒုက္ခသည်စခန်းနဲ့တခြားစခန်းတွေကိုတွားပြီးလူတွေဆရာလောလောဆယ်ကနေပါတယ်ယူရဲသူတို့တွားဖို့အစီအစဉ်ရှိတာမရှိတာဆိုပြီးတော့ကျွန်တော်ကလောလောဆယ်သူတို့စီကိုမိမိစတာရှိတယ်လေအဲ့ဒါလူတွေကလောလောဆယ်ကိုသွေးနေရတယ်အများကားတော့လောလောဆယ်တော်တော်များများသွေးနေရတာနဲ့အတမှသွေးရှိနေပါတယ်ကျွန်တော်မနေ့ကပေတရီဝင်ကြီးလာပြီးတော့ဆယ်တိုင်းပါးဒီကနေပြစ်လိုက်တာဟာကျွန်တော်တို့ကလည်းစူစူတယ်ဒါပေမဲ့ကျွန်တော်တို့မှာတုံးစုစရာရှိတာကတော့လောလောဆယ်ကျွန်တော်တို့ကိုဘယ်ဆန်းလက်ကုန်နေတာလဲသူတို့ကနိုင်ငံသားခေါ်တာဘေးဝပိကမတ်ပြီးမှလားဒါမှမဟုတ်ရင်ကျွန်တော်တို့ကိုဂျာစကင်မှနေခိုင်းမှလားအဲ့ဒါကိုကျွန်တော်တို့ပကတွေးနေတယ
်ဟုတ်ကဲ့အဲ့တော့ဥမ္မမောင်တို့ကဘလို့ပြဖြစ်စေချင်ပါလဲရှင
်ကျွန်တော်တို့ပြည်စဉ်တင်တာကတော့လောလောဆယ်မြန်မာသူတို့ဘက်ကကျွန်တော်တုံးစုစင်တာတပွားတော့လောလောဆယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွတ်ပြီးလာကြတဲ့လူတွေအားလုံးတုံးစုစင်တာတပွားသူတို့ကနိုင်ငံသားခွာရဘေးဝပေးရမယ်မူလနေရာကိုသူတို့ကနေရာချပြရမယ်ဒါမဲ့မူလနေရာမှာကိုသူတို့ကျွန်တော်တို့ညီလာပင်အင်ရမီလည်းရှိတယ်ညီလာမေကိုသူတို့ဒုံစာခါနဲ့ထူးပြီးတော့အဲ့ဒီညီလာမေတွေဘာတွေမတိအောင်လုပ်လိုက်တာရှိတယ
်ဟုတ်ကဲ့အဲ့တော့အခုဦးမောင်တို့ရှိနေတယ်ကုတုပလောင်ဒုက္ခသည်စခန်းမှာရောပြန်ပို့ဖို့တော့ဗောနော်သူတို့ဒီစည်ရင်းကောက်တာစည်ရင်းပြုစုတာဒီဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလသမဂ္ဂနဲ့ပေါင်းပြီးတော့ဘာတွေလုံးလောဆယ်လုပ်ငန်းတွေလုပ်နေတာရှိပါလိမ့်ရှင်
အော်လောလောဆယ်ကုတုဘလောင်မှာလောလောဆယ်ကျွန်တော်ကလောလောဆယ်မထွက်ပါဘူးတခြားစခန်းတွေမှာတော့လောလောဆယ်ခြားပြရတယ်သရဏီပါတွေခုံနေတယ်လို့ခြားပြရတယ်ကျွန်တော်ကခြားပြရတဲ့လူတွေကလည်းတားဆွေးနေတယ်ဒါပေမဲ့ကျွန်တော်ကအခု2019အောက်တိုဘာလပိုင်းမှာပြောင်းရှိလာတဲ့လူတွေကအခုကျွန်တော်ကအခုဒီအတိုင်းပြင်သွားမယ်ဆိုလို့ရှိရင်ကျွန်တော်နောက်တစ်ခါလည်းဒီကိုတော့ကစီဖိုက်ကျွန်တော်တို့ထပ်ပြီးလာရတာနဲ့တားလောလောဆယ်ကျွန်တော်သူရှိနိုင်ပါတယ်မှာအောက်တိုဘာလပိုင်းမှာထပ်ပြီးလာကြတဲ့လူတွေဖက်ကကျောင်းဆရာတွေပါတွေကကိုလုံးဒီမှာထပ်ပြီးလာကြတယ်ရှိတယ်အစူရလချင်းဝင်တိုင်းတွေပါတွေအဲ့ဒီဝင်တင်ရလောလောဆာကိုသူညရကလောလောဆယ်သူတို့ကိုပြန်ဝါမယ်ဆိုလို့ရှိရင်သူတို့ကိုအဲ့ဒီဝင်တင်ကြီးကန်စားကွန်ကြီးပြန်ပြီးမှလို့ပြီးမှလားသူတို့အဲ့တော့အဲ့ဒါကိုဆွေးနေတယ်ကျွန်တော်လည်းချေချိုတင်ပါရမယ်မှာသူတို့ဘက်ကလောလောဆယ်လုံးမချင်းချပြီးလို့ပါတယ်ကျွန်တော်ဗာဆင်းနဲ့ခုံနေတာလဲဆိုတာ
ပြည်ဝရဲ့စနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာသတင်းသဘောက်ကိုတင်ဆက်ပေးကြပါမယ်တဘာဝပတ်ဝန်းကျင်ထိန်းသိမ်းကာကွယ်ရေးတောင်းဆိုချက်တွေကိုပတ်ဝန်းကျင်ညှိနှိုင်းမှုတွေကိုရပ်တန့်စေလိုပြီးတော့ရေရှည်အကျိုးရှိမဲ့စီးပွားရေးလုပ်ငန်းတွေကိုမြင်လို့တဲ့နိုးကြားတက်ကြွတဲ့နိုင်ငံသားပြည်သူတွေဘက်ကစလှုပ်လာလေးရှိပါတယ်ဒါပေမဲ့ဒီတက်ကြွလှုပ်ရှားသူများစွာအနေနဲ့တောင်းဆိုမှုတွေအတွက်လမ်းမတွေပေါ်မှာပိတ်ဆို့ခံရတာတွေကနေစပြီးအကြမ်းဖက်တိုက်ခိုက်ခံရတာတွေအထိမျိုးစုံခံစားလာနေရပါတယ်လှုပ်ရှားသူတွေဘက်ကတော့အခြေခံလူခွင့်ရေးတွေပိုရလာတာနဲ့အမျှအနေရကင်းတန့်ရှင်းတဲ့သဘာဝပတ်ဝန်းကျင်အတွက်ပို့ပြီးတော့တောင်းဆိုလာတာကြတာကိုတော့ VOA သတင်းတောက် Mike O'Sullivan သတင်းပေးပို့ထားတာကိုဝင်းမင်းပြောပြပေးပါရှင
်ဟုတ်ကဲ့ပါမကြာခင်ကအီရန်နိုင်ငံမှာဆန္ဒပြခဲ့တဲ့အဓိကအကြောင်းရင်းတစ်ခုကတော့စက်မှုလုပ်ငန်းတွေကြောင့်လေထုညဉ့်ဉန်းလာလို့ပါဒါကရှီပီးသားစီးပွားရေးနဲ့နိုင်ငံရေးမကျေနပ်မှုတွေပေါ်နောက်ထပ်မကျေနပ်စရာတိုးလာခဲ့တာပါUCLA လို့တကခေါ်တဲ့ American နိုင်ငံ California တက္ကသိုလ် Los Angeles နယ်မြေကသဘာဝပတ်ဝန်းကျင်ဆိုင်ရာကျန်းမာရေးကြံ့ကျင်သူ Hamid Arab Sadek က
it led to air pollution and now
ဒီမှာကရေအရင်းမြစ်တွေအတွက်စဖြစ်ခဲ့တာပါ။နောက်လေလုညဉ့်ဉန်းမှုတွေအတွက်ဆက်ဖြစ်သွားတယ်လေ။
ခုဆိုလို့ရှိရင်အီရန်တချို့မျိုးကြီးတွေမှာလူတွေလေတောင်မှကောင်းကောင်းမရှိနိုင်တော့
ဘူး။ဒါအပြင်ကမ္ဘာပေါ်ကအကြီးဆုံးစားရေကန်ကြီးတွေကတစ်ခုဖြစ်တဲ့အီရန်နိုင်ငံကကန်ကြီးထဲမှာရေခမ်းလာချိန်မှာဒီပဝန်းကျင်ကျန်းမာရေးကျွမ်းကျင်သူအာရဗ်ဇာတက်ကဆက်ပြီ
း And the government has been promising for many years that they're going
အစိုးရဘက်ကတော့ကြိုတင်မချင့်ချိန်မနဲ့ခြားခဲ့တဲ့မူဝါဒအချို့ကိုပြန်ပြင်ပေးမယ်ဆိုပြီးတော့ဂရိပေးလာတာကနှစ်ပေါင်းများစွာကြာလာပါပြီ။အခုလိုမျိုးဒီလှပတဲ့အာမီယာကန်ကြီးကိုစီးဝင်တဲ့မြစ်တွေကိုပိတ်ပြီးတော့ဆယ်ရီဆောက်တဲ့မူဝါဒမျိုးတွေအတွက်ပါ။ဒါပေမဲ့လက်တွေမှာလုံးဝဖြစ်မလာခဲ့ဘူးဗျ
။ဒါအပြင်တရုတ်နိုင်ငံမှာလည်းပဝန်းကျင်ညီညွတ်မှုတွေကြောင့်ဆန္ဒပြပွဲတွေဖြစ်လာခဲ့ပြီးအစိုးရဘက်ကလည်းအလေးပို့ထားလာခဲ့ပါတယ်။ဒီပေါ်ဒီကယ်လီဖိုးနီးယားတက္ကသိုလ်ရဲ့သဘာဝပတ်ဝန်းကျင်ရှင်နေအဲလက်စ်ဝန်က
a new concept that the state
သဘာဝပတ်ဝန်းကျင်ဂေဟာစနစ်ယဉ်ကျေးမှုထူထောင်ရေးကိုနိုင်ငံတော်ကစော်ဩနေပြီဆိုတဲ့သဘောတရားအသစ်ရှိလာနေပါတယ်အစိုးရဝါဒဖြန့်ချီရေးထဲမှာအရာရှိတွေအစိုးအမိန့်တွေထဲမှာဒီသဘောတရားကိုအကြီးအကျယ်ပြောနေတာပါဒါပေမဲ့အစိုးရရောပါတီတွေကပါဒီကိစ္စကိုလုံနေပုံကအထက်ကနေအောက်ကိုညွှန်ကြားနေတဲ့သဘောတသက်ဖြစ်နေပါသေးတယ
်ဒါပေမဲ့တရုတ်နိုင်ငံမှာအောက်ခြေကအထက်ကိုတက်နိုင်တာတွေလည်းရှိလာပါတယ်ဥပဒေပညာကိုကုဖာသာလေ့လာခဲ့တဲ့တရုတ်လေသမားတူကဦးဆောင်ပြီးဓာတုဆေးကုမ္ပဏီတစ်ခုကြောင့်သူတို့လယ်မြေတွေပျက်စီးခဲ့ရတာအတွက်တရားစွဲရမှာပထမမြောက်ခုံရုံးမှာတရားနိုင်သွားခဲ့ပါတယ်ဒီမှုကိုဆက်လက်စစ်ဆေးနေချိန်မှာတရုတ်ဆိုရဘက်ကသဘာဝပတ်ဝန်းကျင်ဆိုင်ရာကိစ္စတွေဆောင်ရွက်ပေးလာတာကတော့နှေးကွေးနေသေးတယ်လို့ဝေဖန်သူတွေရှိနေပါတယ်အခုလိုအချိန်မှာတရုတ်သတင်းတောက်တူကအင်တာနက်မှတ်တမ်းဗီဒီယိုတစ်ခုကိုတင်ခဲ့ရမှာတော့တရုတ်စင်စာဖြတ်သူတွေလက်ချက်မိသွားခဲ့ပါတယ်အဒီပေါ်ရှင်းနေဝမ်ကဆက်ပြီ
း That video within 3 days of being posted
ဒီဗီဒီယိုမှတ်တမ်းက3ရက်အတွင်းကြည့်တဲ့သူခံမှန်းကြီး3သန်းအထိတက်သွားခဲ့တာဗျဒါပေမဲ့နောက်3-4ရက်အတွင်းမှာပဲအပိတ်ခံလိုက်ရတယ်လေ
တကယ်တော့လက်စားမှုတွေနဲ့တရားစာတအရင်းမြစ်တွေကိုမတရားအပြိုင်ဆိုင်ထုတ်ယူမှုတွေများနေတဲ့နိုင်ငံတွေမှာဒီအခြေအနေကပိုဆိုးနေပြီးအကြမ်းဖက်နှိမ်နှင်းမှုတွေအထိဖြစ်နေပါတယ်။ဒါပေမဲ့ဒီလှုပ်ရှားသူတွေရဲ့အသံကိုတော့တိတ်ဆိတ်သွားအောင်မလုပ်နိုင်သေးပါဘူး။ဒီပေါ် Global Witness အဖွဲ့က Billy Gat က
Mining Industries, Agribusiness
တက်တူရင်းလုပ်ငန်းတွေ၊စိုက်ပျိုးရေးလုပ်ငန်း၊တိကုံမှုလုပ်ငန်း၊ရေကားလာဆယ်တွေကိုပြည်သူတွေရဲ့ဆန္ဒမယူဘဲစောင့်နေကြတော့သူတို့တွေအတွက်ဆန္ဒပြဖို့ပဲရှိတော့တာပေါ့ဗျာ
။ဒီ Global Witness အဖွဲ့ကပဲ2016ခုနှစ်တနစ်ထဲမှာတင်ဒီပတ်ဝန်းကျင်ဆိုင်ရာတက်ကြွသူလူပေါင်း200ဟာနိုင်ငံပေါင်း24နိုင်ငံမှာအသက်ခံခဲ့ရတယ်ဒီထက်အတဝက်ကလက်တင်အမေရိကနိုင်ငံတွေကဖြစ်တယ်လို့ဆိုပါတယ
် But murder is just a sharp end of a whole range
အခုလိုတက်ပြတယ်ဆိုတာကသဘာဝပတ်ဝန်းကျင်ဆိုင်ရာတက်ကြွလို့ရှားသူတွေအတန်တိတ်သွားစေဖို့အစိုးရတွေကုမ္ပဏီတွေဘက်ကတိုက်ခိုက်လာတဲ့နှီးတွေအမျိုးမျိုးရှိတဲ့အထက်ကအဆူရဆုံးအပိုင်းပေါ့ဗျာ
ဒါအပြင်အာရှဒေသမှာလည်းပါကစ္စတန်နိုင်ငံကနေအင်ဒိုနီးရှားအထိဒီတက်ကြွလို့ရှားသူတွေတောင်းဆိုဆန္ဒပြမှုတွေလှုပ်လာခဲ့ပေမဲ့ပိုဒီမိုကရေစီကြတဲ့နိုင်ငံတွေမှာအောင်မြင်မှုပိုရနိုင်တယ်လို့ကျွမ်းကျင်သူအာရဗ်ဇာတက်ကပြောပါတယ
် It has a lot to do in an organic
ဒီဟာကဒီမိုကရေစီအဆောက်အအုံတွေအခြေချအားကောင်းလာနေတဲ့အနေအထားပေါ်မှာအများကြီးတည်ပါတယ်အမျိုးသမီးခွင့်ရေးတွေရှိလာတာနဲ့နိုင်ငံသားတွေပြောအပ်စွာကောင်းလာတာတွေမျိုးတွေနဲ့အတူပေါ့လေ
တကယ်တော့မြောက်အမေရိကကရေနံပိုင်လိုင်းတွေဂျာမနီကကြောင်မီးသွေးမိုင်းတွေနဲ့ပိုလန်နိုင်ငံကရှေးဟောင်းတစ်တောကတစ်ခုမှုတွေကိုဆန္ဒပြမှုတွေနဲ့အတူကမ္ဘာလုံးမှာဒီလှုပ်ရှားသူတွေအနေနဲ့ဖိအားပေးမှုတွေပိုလောက်လာနေပါတယ်ခင်ဗျာ
ကိုဝင်းမင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်စနေညရဲ့ဒီထုတ်လွှင့်နေကြမြန်မာတခွင်အစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်မြန်မာနိုင်ငံမှာပြည်တွင်းလက်မှုထုတ်ကုန်တစ်ခုအနေနဲ့အုံမိုးခွက်တွေကနေဖန်တီးတဲ့အမှုပညာပစ္စည်းတွေနိုင်ငံသားတင်ပို့ရောင်းချမှုမှာမျှတမှုရှိတဲ့စနစ်တစ်ခုရှိဖို့လိုအပ်နေပါတယ်လက်ရအားဖြင့်တော့အိန္ဒိယချင်းနိုင်ငံတွေနဲ့ရှင်းလာနိုင်ပေမဲ့နိုင်ငံသားကိုတင်ပို့တဲ့ဈေးကွက်လမ်းကြောင်းတေချာရှိမရှိဒီအပိုင်းမှာတော့တာဝန်ရှိတဲ့သူတွေဘက်ကအကူအညီပေးဖို့လိုအပ်နေတာဖြစ်ပါတယ်ဒီလိုမျိုးထုတ်လုပ်တင်ပို့မှုတွေပို့ပြီးတော့မြင့်တက်လာအောင်ပို့ပြီးတော့လှုပ်ဆောင်ပေးဖို့ကိုလည်းလိုလားနေကြတာပါအပြည့်အစုံကိုတော့မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူကတင်ပြပေးထားပါတယ
်မြန်မာနိုင်ငံကနေထွက်ရှိနေတဲ့အမှုခွန်းနဲ့ပြုလုပ်တဲ့လက်မှုအမှုပညာပစ္စည်းတွေဟာယုတ်ကလာတဲ့ပစ္စည်းတွေကိုရှင်ပြိုင်နိုင်တဲ့အနေအထားရှိနေတာကြောင့်ဈေးကွက်ရရှိဖို့လိုအပ်နေတယ်လို့အုံမိုးခွန်းနဲ့လက်မှုအမှုပညာပစ္စည်းတွေကိုလုတ်ကင်နေတဲ့လုပ်ငန်းရှင်တွေကပြောဆိုနေကြပါတယ်။ဒါကြောင့်အုံမိုးခွန်းအမှုပညာဈေးကွက်တွန်းကျဲလာဖို့ပညာရေးဆိုင်ရာတာဝန်ရှိသူတွေကပံ့ပိုးမှုတွေပြုလုပ်ပေးတင်ပြီးပညာရှင်တွေကလည်းသက်ဆိုင်ရာအသင်းအဖွဲ့တွေနဲ့စုစည်းဆွေးနွေးကြဖို့လိုအပ်နေတယ်လို့ပြောဆိုမှုတွေရှိနေပါတယ်။ဒလားမျိုးတွေကအုံမိုးခွန်းနဲ့လက်မှုအမှုပညာလုပ်ငန်းလုတ်ကင်နေတဲ့ဦးတန်းတွေကတော့ဒီကလာတဲ့ပစ္စည်းတွေထက်အုံမိုးခွန်းနဲ့လုတ်ထားတဲ့မြန်မာနိုင်ငံကပစ္စည်းတွေက ဘယ်လိုအားတာမှုရှိသလဲဆိုတာကိုတော့အခုလိုပြောပြပါတယ
်ဒါလေးတွေကြတော့ဘယ်လိုခေါင်းလဲဆိုတော့အိမ်မှာအသုံးဝင်တာပေါ့နော်အိမ်တိုင်းမှာအသုံးဝင်တယ်နောက်ဖျားသင်းတွေမှာသုံးမယ်ဆိုရင်လည်းဖျားသင်းတွေမှာရန်အသုံးဝင်တယ်ဟာဖျားတိုင်းမှာဆိုဒါဆိုရင်ဘာမှမပြတ်တော့ဘူးသူကမီးလုံးကျွန်းသွားရင်မီးလုံးလဲရုံပဲတရုတ်ကြတော့သူကပြင်လို့လည်းမရတော့ဘူးအကုန်လွတ်ပြရတဲ့စီရောက်ဒီဟာကိုနိုင်ငံနဲ့လည်းကိုအုံဆင်ပြေတယ်သူကနောက်စားတော့ဆိုင်နေမှာဆိုရင်လည်းဒီစပွဲကုန်လေးနေမှာဆိုအလှသူထွန်းတာရှိတိုင်နေမှာကတ်ပြီးတော့ထွန်းတာရှိတယ်ဟိုတယ်တွေမှာအဲ့လိုပုံစံလေးတွေဖြစ်အောင်လို့ကိုကဒါလေးတို့ဖန်တီးပေးတာဘာကြာရှိကိုနိုင်ငံအတွက်ကိုခံအောင်လို့ပေါ့နော်ဥရောပနိုင်ငံမှာဟိုတရုတ်ကဝင်တဲ့ပစ္စည်းတွေကဒီမီးပစ္စည်းတွေဟွာတွေပေါ့နော်အလှပစ္စည်းတွေကတော်တော်လေးလဲဟွာဘယ်လိုခေါ်မလဲတစ်နှစ်လောက်ပဲခံသူတို့မှာရင်းတော့ဆိုဥရောအိမ်မှာဆိုရင်အများတန်းတရစ်တခန်းလေးဆိုရင်တရုတ်ကပစ္စည်းလေးတုံးရင်တစ်နှစ်လောက်သူတော့ပျက်စီးတော့အဲ့လိုပျက်စီးပါများလာတဲ့ခါကျတော့လဲဝယ်ရပြူရတာလည်းမကောင်းတော့မခံသာဘူးပေါ့နော
်အုံမုတ်ခွက်တွေကိုတော့မီးဆိုင်ဓာတ်ပုံအဲဘန်အရုပ်အင်းအတုံးဆောင်ပစ္စည်းအလှဆင်ပစ္စည်းစတဲ့ပစ္စည်းအမျိုးမျိုးအဖြစ်ပုံဖော်ဖန်တီးနေကြပါတယ်အုံမုတ်ခွက်နဲ့အိမ်တွင်းအလှဆင်ပစ္စည်းတွေကိုဘလို့ပြုလုပ်တယ်လဲဆိုတာကိုတော့ဦးတန်းလွင်ကအခုလိုရှင်းပြပါတယ
်အားလုံးကဘလို့ခေါ်မလဲဆိုတော့အုံမုတ်ခွက်ရွေးရအုံမုတ်ခွက်မှာအနုအရင်လည်းရှိတယ်နောက်ပြီးတော့ကိုလိုချင်တဲ့ပုံစံပေါ့နော်ဒီဟာကိုအုံဒီကိုအရင်တန်ရှင်းရေးလုပ်လိုက်တန်ရှင်းရေးလုပ်ပြီးတာနဲ့ဒီဟာကိုကော်ဘတ်တွေနဲ့ရောင်းစားစားပြီးလိုချင်တဲ့ပုံစံရပြီဆိုတော့မှအဲ့ဒီပုံစံပေါ်မှာဒီဇိုင်းဆွဲဒီဇိုင်းဆွဲတယ်ဒီဇိုင်းဆွဲတယ်ဒီဇိုင်းဆွဲပြီးပြီဆိုတော့မှပုံပေါ်ပြီးမှတစ်ခါပြန်ပြီးတော့တစ်ခါကော်ဘတ်နုနဲ့ပြန်စားတာစားပြီးတော့အဲ့ဒါကိုဒီဟာကဆေးတုပ်တဲ့ဆိုတော့ဒီမှာပဲကြိုက်တယ်ဒီကလူတွေကြတော့ဆေးတုပ်အလှသူကကြိုက်တာဟုတ်မမဆေးတုပ်ရဲဟိုအကြတော့နိုင်ငံသားတွေကြတော့တချို့ကဒီပုံစံတိုင်းပဲဆိုတော့ original တိုင်းတွေလိုချင်တာတချို့ကအဲ့လိုကြိုက်တယ်တချို့ကြတော့ပေါ်လေးတုပ်တာကြိုက်အဲ့လိုနိုင်ငံသားတော့အဲ့လိုမျိုးပဲကြိုက်ဒီကဟာကြတော့ဆေးတုပ်မှလာတာဆေးတုပ်တဲ့ခါကျတော့ဆေးတုပ်တဲ့ဟာကိုသူတို့ကဒီဟာဆေးတုပ်တာပဲယူ
အဲ့ဒီလိုအလှဆင်ပစ္စည်းတွေပြုလုပ်တဲ့အခါကုန်ကျန်းရရှိမှုပေါ်မူတည်ပြီးအချိန်ကြာမြင့်မှုကလည်းမတူနိုင်တာကြောင့်ပစ္စည်းတစ်ခုကိုတရက်နှစ်ရက်ကြာတတ်သလိုတစ်နာရီနှစ်နာရီနဲ့လည်းပြီးစီနိုင်ပါတယ်အခုချိန်မှာတော့အမုတ်ခွက်အမှုပညာပစ္စည်းတွေကိုနိုင်ငံတကာကစုံစမ်းစားမှုနဲ့အားပေးမှုလို့မြင့်တက်နေပေမဲ့ဈေးကွက်ထဲမှာခေါင်းပုံဖြတ်ရောင်းချမှုတွေလည်းရှိနေတယ်ဆိုတဲ့အကြောင်းကိုတော့လက်မှုအမှုပညာရှင်တယောက်ဖြစ်တဲ့ကိုပြည့်ကျိုးကျော်ကအခုလိုပြောပြပါဗျာ
။အခုကျွန်တော်တို့ဆရာဝယ်လို့ရှိရင်တို့ကပုံလေးဈေးတစ်ခုပဲရှိရတယ်။တို့ပြန်ရောင်းလို့ရှိရင်တို့ကပုံလေးဈေးမရှိဘူး။ဘာလို့တို့လူချင်းတွေကြည့်ပြီးတော့တို့ရောင်းနေတဲ့ဈေးမျိုးရောင်းတယ်။တို့ကျွန်တော်တို့ပေးရသဘောတူဒီကောင်တစ်ကောင်9,000ဆိုရင်အသေးရတိ9,000ပဲ။အဲ့လိုအချိန်ကြီးကဒီပေါင်းဝင်ကြီးဒီနိုင်ငံကုန်ရင်းတို့အချိန်ကြီးကကိုယ်လည်းပါတိုးပေးဖို့ပြောရင်တော့မှပဲအဲသူရောင်းဝယ်ပါတာတို့အဲ့ဒါမလာတာတို့ဟိုဟာဒီဟာပဲနော်ငိုပြတာအဲ့လိုမျိုးဟို9,000လောက်တိုးပေးဖို့တော့တော်တော်ပြောရတာအသေးရတာကတော့အဲ့ဈေးကသေးသေးတည်းပဲအဲ့လိုမျိုးသူတို့တရားသာဟို900ဝယ်လိုက်တယ်9,000နဲ့သူက9,000လည်းဖြစ်ရင်ဖြစ်မယ်တဘောတော့ဥမာပေါ့နော်အဲ့လိုလေးပေါ့
ဒါကြောင့်တာရှိခံမှုမရှိတဲ့တရုတ်ကလာတဲ့ပစ္စည်းတွေကိုရှင်ပြိုင်နိုင်မှုဖြည်ရင်းဖြစ်လက်မှုပစ္စည်းတွေအတွက်ဈေးကွက်လိုအပ်နေတာလို့လက်မှုပညာရှင်တွေကပြောဆိုနေကြတာပါ။ဒါပြင်အဲ့ဒီလိုအမုတ်ခွက်နဲ့လုတ်တဲ့အိမ်င်းပစ္စည်းတွေကိုပြုလုပ်တဲ့အခါမှာလည်းဖြည်ရင်းမှာကုန်ကျန်းတွေကိုအလွယ်တကူရရှိနိုင်တာကြောင့်အဲ့ဒီလုပ်ငန်းကိုအစိုးရဘက်ကလည်းအားပေးတင်တယ်လို့ပြောဆိုမှုတွေရှိနေပါတယ်။အခုချိန်မှာတော့တက်တာဝါစတာတွေကိုအခြေခံပြီးထုတ်လုပ်နေတဲ့လက်မှုအမှုပညာပစ္စည်းတွေကိုရန်ကုန်မြို့ဗိုလ်ချုပ်ဈေးမှာအများဆုံးရောင်းချနေကြပါတယ်ကျွန်တော်ကောင်းမြတ်ဖြိုပါမြမခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပ
ါမြမတခွေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VOA American တက်ရဲ့စနေညပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့ဓာတ်ရိုက်လီလိုက်အစီအစဉ်ထုတ်လွှင့်ပေးမှာမို့ဆောင်မျှော်နားဆင်နိုင်ပါတယ
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။
ဒီအစီအစဉ်ကိုည9:00နာရီအစီအစဉ်ပြီးပြီးချင်းည10:00နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်ဖေဖော်ဝါရီလ18ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီအခုစတိုက်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်ကတော့လှိုင်းဒိုမီတာ24 25 32 51နဲ့လှိုင်းလက်မီတာ190တို့ကနေည10နာရီထိထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်အခုတော့သောတာရှင်နေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေလိုက်အစီအစဉ်စတင်မှုအချိန်ရောက်ပါပြီစီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးမယ်စနေညဓာတ်ရိုက်လေလိုက်ကိုနားဆင်ကြရအောင်ပါရှင်
မင်္ဂလာပါခင်ဗျာဒီနေ့တဲ့လေလိုင်းစီစဉ်မှာတော့အစိုးရနဲ့ပြည်ခက်ရဲ့စေ NC လက်မှတ်ထိုးတဲ့အဖွဲ့တွေတိုးလာတာငင်းချမ်းရေးလုပ်ငန်းစဉ်မှာဘလောက်ထိတွန်းအားဖြစ်နိုင်မလဲဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်ဒီတစ်ပတ်ထဲမှာပဲတန်းတလနဲ့ကန်အဖွဲ့နှစ်ဖွဲ့ဖြစ်တဲ့မွန်ပြည်သစ်ပါတီနဲ့လာအိုဒီမိုကရက်တစ်အစည်းအရုံးတို့အစိုးရနဲ့တနင်္ဂနွေလုံးပြည်ခက်တက်ခဲမှုရဲ့စေ NC စာချုပ်မှာလက်မှတ်ရေးထိုးပါတယ်ဒါဆိုရင်ဒီ NLD အရသာအစိုးရလက်ထက်မှာပထမဆုံးအချိန် NC အပြည့်ရဲ့လက်မှတ်ထိုးတာဖြစ်တဲ့အတွက်ထူးခြားမှုလို့လည်းဆိုရမှာပါဒါပေမဲ့လက်မှတ်မထိုးသေးတဲ့အဖွဲ့တွေကြံနေသေးသလိုပဲတိုက်ပွဲတွေတချို့ပြန်ဖြစ်နေတာလည်းရှိနေပါတယ်ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပင်တိုင်းဆွေးနွေးပေးဖို့ဖိတ်ကြားထားတဲ့ပုဂ္ဂိုလ်တွေလည်းစင်းနေရောက်နေကြပါပြီကျွန်တော်တို့ဆွေးနွေးမဲ့ပုဂ္ဂိုလ်တွေထဲမှာတော့ဒီပြည်တော်စုညီညာရေးဆွေးနွေးမှုဖူးတွဲကော်မတီ UPTCC ရဲ့ဒုက္ခတာဦးသူဝေရခိုင်မျိုးသားကောင်စီ ANC ထွေထွေတွင်းရင်းမှုလည်းဖြစ်ဒီညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးထွန်းစောနောက်ရှမ်းတိုင်းဒေသနိုင်ငံရေးကောင်စီဦးရထွန်းတို့ရှိနေကြပါတယ်ဆိုတော့ကျွန်တော်အရင်ဆုံးကတော့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့အချင်းယုံသုံးသက်ချက်ကိုကြားချင်ပါတယ်အရင်ဆုံးတော့ကျွန်တော်ဦးသူဝေရဲ့သဘောထားကိုကြားချင်ပါတယ်ခင်ဗျာအခုဒီ NCA မှာနောက်ထပ်နှစ်ဖွဲ့လက်မှတ်ရထုတ်လိုက်ခြင်းအပြင်ငင်းကြေးလုပ်ငန်းစဉ်တစ်ခုလုံးအတွက်ဘယ်လောက်ထိတွန်းအားဖြစ်လာမလို့ယူဆတယ်လဲခင်ဗျာ
ဒီလိုခင်ဗျာကျွန်တော်တို့ဒီငင်းကြေးကြီးကိုကြိုးပမ်းနေတာဖြစ်ရင်ကျွန်တော်တို့အစိုးရ20တောင်ဖြစ်သွားပြီပေါ့နော်ပထမဆုံးကတော့ဥသိမ်းကျင်းအစိုးရလက်ထက်မှာစခဲ့တယ်ဥသိမ်းကျင်းစိတ်အစိုးရလက်ထက်မှာတော့ကတော့ဖြစ်ရင်အဲကျွန်တော်တို့ရဲ့သူ့ညီနဲ့သူ့ဟာနဲ့အမတန်ကိုကြိုးစားပြီးတော့လုပ်တာလေလုပ်တဲ့အခါကျတော့အဲ့ဒီသူ့လက်ထက်မှာကြတော့ကျွန်တော်တို့20နဲ့တစ်ဖွဲ့ရှိတယ်ဟိုတဲကနေပြီးတော့ဘာခေါ်မလဲတိုင်းနယ်လက်နက်ကိုင်ဖွဲ့10ဖွဲ့ပဲကျွန်တော်လက်မှတ်ထိုးပြသွားတယ်လीနော်အဲ့ဒါကတော့ဥသိမ်းစိန်လက်ထက်မှာအောင်မြင်သွားတာပေါ့ဒါကလည်းပဲနိုင်ငံတကာရဲ့သုံးသက်ချက်ရဆိုလို့ရှိရင်ဒီလို10ဖွဲ့ကြီးတော့အောင်မြင်တာဒါအမတန်အောင်မြင်မှုကြီးလို့ဆိုတာပေါ့နော်အဲ့ဒါကတော့အမတန်အောင်မြင်ရသွားတယ်ပေါ့နောက်တစ်ခါကျတော့အခု NLD အစိုးရတက်လာတဲ့အခါကျတော့ NLD အစိုးရတော့ဒီစူးစမ်းဖို့စူးစမ်းနေအနေငယ်ပြောင်းတာပေါ့ဗျာပြောင်းပြီးတော့သူစူးစမ်းတာပေါ့အဲ့ဒါကတော့အမတန်လည်းသူစူးစမ်းပါတယ်စူးစမ်းတဲ့အခါကျတော့အခုမွန်ပြည်သစ်ပါတီနဲ့ဒါလောက်ဟူဒီမိုကရက်တစ်ယူနီယံပေါ့နော်တော်အစီအုံကနခုတိုးလာတာပေါ့ဆိုလိုတာကအနေဒီဆိုရမှာလေတိုးရတဲ့ခါကျတော့မူလရှိပြီးတဲ့ရှစ်ဖွဲ့ level ခိုင်မာနေတဲ့အပြင်ကိုအခုနှစ်ထောက်တဲ့နောက်တဲ့နှစ်ဖွဲ့ချက်တိုးလိုက်တယ်ဆိုတဲ့ခါကျတော့ဒါလည်းတိုးတက်ပြီးတော့အောင်မြင်လာတာပေါ့နော်အခုလို level ဒီပြီးခဲ့တဲ့ဒီဟိုမှာညီလာကတော့ level ကျွန်တော် union accord လို့ခေါ်တဲ့ဒါပြည်သူ့မှတ်တမ်းရေးဆိုတာပေါ့နော်ဆုပ်ဖြတ်ချက်ကြီး33ချက် level ဒါအောင်မြင်ခဲ့တယ်ဆိုတဲ့ခါကျတော့အနေဒီဆိုရလက်ထက်ပါ level ဒါအောင်မြင်မှုပြောနေတာပေါ့နော
်
အဲ့ဒီအောင်မြင်မှုတွေကိုကြီးလို့ရှိရင်ဖြစ်ရင်ကြံတော့အဖွဲ့စည်းတွေကဒါအတူကိုကောင်းတယ်ပေါ့နော်တင်ကန်းဆိုင်ကိုကောင်းတယ်အဲ့ဒီလိုဟို energy air about company as it so so ပြည့်ကျတဲ့အဲဒါလက်မှတ်ထိုးလိုက်တဲ့ data တွေမှာလည်းပဲအများကြီးညဉ့်ဉန်းသွားတယ်ဖြစ်တယ်လေရောအဲ့တော့အဲ့ဒါတွေကကြီးချင်းအဖြစ်ရင်ကျွန်တော်ထင်တယ်ပေါ့နော်ကြံတော့အဖွဲ့စည်းတွေလည်းပဲဒါဒီလမ်းစဉ်ကိုလိုက်ရပါလိမ့်မယ်လို့ယူဆပါတယ်ခင်ဗျာနော
်ဟုတ်ကဲ့ဆရာဦးသူကျေးဇူးပါဆိုတော့ကျွန်တော်ဒီမှာဥထွန်းစော်ရဲ့သဘောထားကိုလည်းကြားချင်ပါတယ်ကျွန်တော်သိတာဆိုဒီ UNFC မှာဆိုရင်လည်းဥထွန်းစော်တို့ဒီရခိုင်မျိုးသားကောင်စီရဲ့နဲ့ KNPP နှစ်ဖွဲ့ပဲဒီ NCA ထိုးဖို့ကြံနေတယ်ဆိုတော့အခုဒီလိုနောက်ထပ်နှစ်ဖွဲ့က NCA မှာလက်မှတ်ထိုးလိုက်ခြင်းအပြင်ဒီလက်မှတ်ထိုးဖို့ကြံနေသေးတဲ့အဖွဲ့တွေနောက်တွန်းဆုံနေတဲ့အဖွဲ့တွေအနေနဲ့ရောတွန်းအားဖြစ်လာနိုင်တယ်လားဥထွန်းစော်
ဟုတ်ကဲ့အဓိကတော့ဗျာ NCA လက်မှတ်ရေးထိုးရေးမှာပေါ့နော်အားလုံးပါဝင်နိုင်ဖို့ဆိုလို့ရှိရင်အဓိကအားဖြင့်တန်းတူရီတို့ပါဝင်ခွင့်ရဖို့အရေးကြီးပါတယ်ဒီဖြစ်စဉ်ထဲမှာခုနဦးသူဝေပြောသလိုမျိုးပေါ့နော်တိုင်းဒေသလက်နက်ကိုင်တောင်းလိုင်းအဖွဲ့စီ20နှစ်တစ်ဖွဲ့ရှိပါတယ်အဲ့20ဖွဲ့ကတန်းတူရီတို့ပါဝင်ခွင့်ရရှိဖို့လိုပါတယ် အခုမော်ပြည်သိပ်ပါတီနဲ့အဲဒီ LDU လောက်ဟုတ်ဖွဲ့တော့လက်မှတ်ရေးထိုးပြီးဆိုတော့အဲသူတို့အနေနဲ့အမျိုးသားချင်းနိုင်ငံဆွေးနွေးပွဲကိုလှုပ်ချင်လို့အခုလိုမျိုးစောတလီရင်လက်မှတ်ရေးထိုးတော့ကြရတဲ့အဓိကအကြောင်းရင်းလည်းဖြစ်ပါတယ်ဒါပေမဲ့ဒီနှစ်ဖွဲ့စလုံးက27ရာစုပြည်လုံးတတိယစည်းဝေးမတိုင်ခင်မှာအခုနပြောတဲ့အမျိုးသားချင်းနိုင်ငံဆွေးနွေးပွဲတွေကိုလှုပ်ခွင့်ရဖို့ဘယ်လောက်တေချာတယ်လဲပေါ့နော်အမဘီဒီပါတီနဲ့ကတော့တောင်းဆိုနေတာတွေကျွန်တော်တွေ့ရတယ်။ LDU လောက်ဟုတ်ဖွဲ့ကလုတ်ခွင့်ရမှာလား။နောက်ပြီးတော့မှအဲ့ဒါလုတ်ခွင့်ရသည့်တိုင်အောင်ရလာတဲ့ရလဒ်တွေကို UPDGC အဆင့်မှတစ်ခါကန့်သက်ချက်တွေကလည်းရှိနေပြန်တယ်။ဟောဒါတွေကနေပြီးတော့မှအဓိကအရေးကြီးတယ်လို့ကျွန်တော်တို့မြင်ပါတယ်။အဲ့ဒါကြောင့်အားလုံးပေါင်းဝင်လာနိုင်ဖို့အတွက်ကဒန်တူရီတူရှိမှုကိုလမ်းဖွင့်ပေးဖို့လိုအပ်ပါတယ်လို့ကျွန်တော်တို့အနေနဲ့ပထမတစ်ဆင့်ပြောချင်ပါတယ်။
โอเคကျေးဇူးပါဆိုတော့ကျွန်တော်ဒီဟိုရှမ်းတိုင်းကနိုင်ငံကြီးကောင်းဆောင်တူလည်းဖြစ်တဲ့ဦးရထွန်းရဲ့သဘောထားလည်းကြားချင်ပါတယ်အခုဆိုရင် NCA ထိုးတာ10ဘွဲ့အထိရှိသွားပြီဆိုတော့ဒါဟိုငင်းငယ်ဖြစ်ထွန်းမှုဟိုလုပ်ငန်းစဉ်တစ်ခုလုံးအတွက်ကိုတွန်းအားဘယ်လောက်ထိဖြစ်နေတယ်လို့ဦးရထွန်းယူဆလဲခင်ဗျအ
ဲကျွန်တော်အမြင်ကိုမပြောခင်ဟိုကျွန်တော်ဟိုဒီနမဝိဒနာတတ်တာလေးတော့နည်းနည်းပြောပြရစီကျွန်တော်ကအခုဒီလိုအင်တာဗျူးတွေပါဝင်တဲ့အခါမှာမြန်မာနိုင်ငံကြီးလေလာသုံးသပ်သူဆိုတော့တဦးချင်းရဲ့သဘောထားကိုပဲကျွန်တော်ပြောချင်ပါတယ်ဒါကြောင့်မလို့ဟိုကောင်ဝင်ဦးအနေနဲ့ကျွန်တော်ဟိုရှမ်းတိုင်းနိုင်ငံကြီးကောင်းဆောင်ဆိုတဲ့ဟာဟိုဟိုမတုံ့ဖို့မြစ်တာရခံအပ်ပါတယ်ဗျ
ာ
ကျွန်တော်လွတ်လပ်လပ်မြန်မာနိုင်ငံကြီးလေလာသုံးသပ်သူတယောက်အနေနဲ့ပဲပြောပြရစေ
ဟုတ်ကဲ့
အဲ့တော့အခုဒီအဖွဲ့နှစ်ဖွဲ့ပါဝင်ပြီးတော့ NCA မှာလက်မှတ်ထိုးပြီးတော့ဒီနိုင်ငံကြီးဆွေးနွေးပွဲတွေအတွက်ကိုဒီပါဝင်မယ်ဆိုတဲ့ဥစ္စာကတော့ဟိုကောင်းတဲ့အချက်လို့ကျွန်တော်မြင်ပါတယ်ကျွန်တော်တို့ဒီ NLD အစိုးရအတွက်လည်းဒါဟာဆိုလို့ရှိရင်ဟိုတိတာတဲ့တိုးတက်မှုတစ်ခုပေါ့တိုးတက်မှုတစ်ခုကိုသူဥဆောင်ပြီးတော့လုပ်ပြီးတိုင်းပြလိုက်နိုင်တဲ့အချက်ပေါ့ဗျာအဲ့တော့ဒီဆွေးနွေးပွဲတွေမှာဆွေးနွေးတဲ့အချက်တွေတိုးတက်မှုတွေကတိုးတက်မှုတွေခြေလှမ်းတွေကကောင်းတာနဲ့အမျှပေါ့နော်ပို့ပြီးတော့ပွင့်လင်းမြင်သာဒီမိုကရေစီကြပြီးတော့တိုးတက်မှုတွေရှိတာနဲ့အမျှပြန်တဲ့လက်မှတ်မထိုးသေးတဲ့အဖွဲ့တွေလည်းထပ်ပြီးတော့ပါဝင်လာနိုင်တယ်လာနိုင်မယ်လို့ကျွန်တော်အဲ့ဒါသုံးသပ်ပါတယ်။
လမ်းပွင့်သွားနိုင်တယ်ပေါ့နော်။ဟုတ်ကဲ
့။ဟုတ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါ။ဟိုတခုရှိတာပေါ့လေဆရာဦးသူဝေပဲပြန်မေးချင်ပါတယ်။ဟိုတကယ်တော့လက်မှတ်ထိုးဖို့ဒီတွန်းဆုတ်နေတဲ့အဖွဲ့တွေတော်တော်များလည်းကြံနေပါသေးတယ်။နောက်တစ်ခုကဒီဟို SA ထိုးတဲ့အထဲမှာဒီရေဘူးကပြောမယ်ဆိုရင်တောင်ပိုင်းမှာခြေဆိုင်တဲ့အဖွဲ့တွေများပြီးဒီမြောက်ပိုင်းအဖွဲ့တွေကအများစုကြံနေပြီးတော့တိုက်ဒီမြောက်ပိုင်းအဖွဲ့တွေနဲ့တိုက်ပွဲတွေကလည်းဖြစ်နေဆိုတော့ဒီလိုအခြေအနေမျိုးမှာဒီ SA ထိုးရေးမထိုးရေးကိစ္စဒီပြည်လဲဖို့ဆိုရတဲ့ဒီသူ့ကွဲစရာအခြေအနေမျိုးတွေရောဥတည်မသွားနိုင်ဘူးလားဆရာတို့ရေ
ဒီလိုကဒီငင်းညာကြီးကိုကျိုးပန်းနေတဲ့အချိန်မှာပေါ့နော်မငင်းညာနဲ့ဒါအဖြစ်ပြက်တယ်ဆိုတာကတော့ဖြစ်ရင်ဒါမဖြစ်ဘူးဘူးပေါ့ဗျာနော်တိုက်တာခိုက်တာတို့ဟုတ်လားဒီပြစ်တာခတ်တာတို့နောက်ပြီးတော့တိုင်းတူပြည်သားတွေဟာပြေးတာလောက်ရတဲ့ဒုက္ခတွေရောက်တာတွေဒါဒီလိုဖြစ်လို့ရှိရင်ဒါငင်းညာကြီးဆွေးနွေးပွဲကြီးရဲ့ရုပ်ပုံကိုဒါအများကြီးကြဆုံးနေကြရမှာနော်ဒါပေမဲ့ဒီလိုဗျာဒီဘာခေါ်လဲကျွန်တော်တို့ဒီလက်နဲ့ကင်တဲ့အဖွဲ့ကြီးဆိုလို့ရှိရင်လည်းဒါကတော့သူတို့ရဲ့လှုပ်ရှားမှုတွေကိုသူတို့အခုကာလကတော့ငင်းငယ်ကြီးရတာလည်းမဟုတ်သေးဘူးနော်နောက်ပြီးတော့လည်း SCA အလုံးနဲ့လက်မှတ်ထိုးထားတဲ့အခြေအနေမဟုတ်သေးတဲ့အခါကျတော့ဒါသက်ဆိုင်ရာလက်နက်ကိုင်အဖွဲ့အစည်းတွေကသူတို့ရဲ့လှုပ်ရှားမှုတို့လုပ်နေမှာလုပ်နေတဲ့အခါကျတော့ဥမာအပြင်စီရှိယုံနာတို့အကုန်ကောက်တာတို့တော့သူတို့ရဲ့လှုပ်ရှားမှုလုပ်တဲ့အခါမှာခိတွေ့တာတို့ကတိုက်ခိုက်မှုတွေကဖြစ်တတ်တာဖြစ်တတ်တဲ့သဘောရှိပါတယ်။ဒါပေမဲ့ကျွန်တော်အမြင်ကတော့ဒီလိုပြ။ NCA ကိုလက်မထိုးမယ်လို့စဉ်းစားတဲ့အခါဆိုလို့ရှိရင်လက်ရှိအစိုးရပေါ့နော်လက်ရှိအစိုးရဟာဒီအဲ့ဒီအစိုးရကိုမကြိုက်လို့ရှိရင်ထုတ်ချနိုင်တဲ့အခြေအနေရှိလားမရှိလား။ဥပမာအပြင်ဒီထုတ်ချနိုင်တဲ့ရွေးတော့ပွဲကြီးဒီမှာညီအဖြစ်ပြည်သူလူထုရဲ့အဆုံးဖြတ်နဲ့ရုပ်ောက်ပွဲညီအဖြစ်ဖြုတ်ချလို့ရတဲ့အခြေအနေဟုတ်မဟုတ်ဟုတ်လို့ရှိရင်တော့ဖြစ်ရင်ကျွန်တော်လက်နဲ့ကန်ရဖွဲ့စည်းကနေပြီးတော့နိုင်ငံရေးဆွေးနွေးပွဲကိုပြောင်းတင်တာပေါ့ဗျာအကယ်၍သာအစိုးရအဖွဲ့ကနေပြီးတော့ဒါသူ့ဖြုတ်ချနိုင်တဲ့ညီလာလည်းမရှိဘူးသူကလည်းပြည်ထောင်ပဲချုပ်ချယ်မယ်အဲ့ဒါမျိုးဆိုလို့ရှိရင်တော့ဖြစ်ရင်အဲကျွန်တော်တို့ကဒါလက်နဲ့ကန်ကြီးရဲ့ဒါစဉ်းစားတာဟာဒါအစဉ်းစားတင်တာပေါ့တို့မဟုတ်လို့ရှိရင်တော့ဖြစ်ရင်ဒါနိုင်ငံရေးညီအဖြစ်အစပြီးတော့ဆွေးနွေးပြီးတော့မှညီညာရေးကိုအဖြေရှာရင်ပို့ပြီးတော့ကောင်း မယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာနော
်ဟုတ်ကဲ့ဆရာဦးသူဝေကျေးဇူးပါဆိုတော့ဦးတွန်းစောကိုလည်းမေးချင်ပါတယ်ဆိုတော့ကျွန်တော်ဒီ NCA လမ်းကြောင်းနဲ့တွားခြင်းအားဖြင့်ပေါ့လေအခုဒီတိုင်းသားဖွဲ့တွေချမ်းမှာလဲထိုးရေးမထိုးရေးဆိုတော့ဟိုဟိုဝီဝီဝီဝါကကွဲပြားစရာတွေရှိနေတယ်ဆိုတော့ဒီ NCA ထိုးရေးမထိုးရေးကိစ္စပြည်လဲစရာတဲ့ဒီသွေးကွဲစရာတွေဘက်ကရောဥတီသွားနိုင်တဲ့အခြေအနေမျိုးတွေရှိနေသလားဦးတွန်းစော
ဟုတ်ကဲ့အဓိကတော့ကျွန်တော်ခုနပြောသလိုမျိုးလေအလိုပါဝင်ရေးကိုလမ်းဖွင့်ဖို့လိုတယ်လို့မြင်ပါတယ်အလိုပါဝင်နိုင်ဖို့ကလည်းပဲဓာတ်တူတူရှိမှုပေါ်မှာလည်းအဓိကအခြေခံပါတယ်အဲကျွန်တော်တို့မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်နေတယ်နောက်ပြီးတော့တောင်ပိုင်းမှာလည်းပဲကျွန်တော်တို့အခု UNF ပြင်နေဆွေးနွေးတဲ့ခါမှာနှစ်ဖွဲ့ပဲထိုးနိုင်တယ်ကျွန်တော်တို့အဖွဲ့အစည်းအနေနဲ့လည်းပဲနောက်ဆုံးအပေါ်လက်မှတ်မီးထိုးခင်ပေါ့လေအဲစစ်တီးရနေ့တွေကျွန်တော်တို့အလိုလိုက်ပါနိုင်မဲ့အခြေအနေကိုကျွန်တော်ညှိနှိုင်းခဲ့ပါတယ်အော်ဒါပေမဲ့အကြောင်းမျိုးမျိုးကြောင့်ဖြစ်နိုင်ခဲ့ဘူးအတိကတော့ဒီအားလုံးပါဝင်နိုင်မှုကိုတစ်ခါကနေပြီးတော့မှလက်ဖွင့်မပေးနိုင်ဘူးအတိကအခြေခံကတော့ဒီတန်တူတူရှိမှုမရှိဘူးပေါ့ဗျာနော်ဆိုရင်အဖွဲ့တွေလေးဖွဲ့ကြားထဲမှာပေါ့နော်တစ်ဖွဲ့နဲ့တစ်ဖွဲ့ပေါ့ဒီတန်တူတူဆက်ဆံမှုမရှိတဲ့အခြေခံအောက်မှာဖြစ်သွားတယ်အဲ့ဒါကြောင့်ရှေ့မှာလည်းပဲဘလို့ဖြစ်နိုင်လဲဆိုဒီပန်ပြားတွေကရှိနေတယ်ပေါ့နော်ဆိုရင်ဒီ SDA မှာပါဝင်ခွင့်ရတော့ညာလဲပဲအားလုံးကတန်တူတူမရှိမှုအပေါ်မှာအလုံးအရောအနေနဲ့များဆိုသလိုမျိုးပေါ့နော်ယုံကြည်မှုကအတိအဝမရကြဘူးဆိုတဲ့အနေအထားအောက်မှာရှိနေပါတယ်။ဥပမာ AD လက်မဲ့ရေးထိုးပြီးသားအဖွဲ့တွေကိုကြည့်မယ်ဆိုလို့ရှိရင်2015ကအော်တိုဘာလမှာလက်မဲ့ရေးထိုးခဲ့ရအဖွဲ့ချစ်ဖွဲ့ရှိတယ်။အဲ့ဒီအဖွဲ့ချစ်ဖွဲ့ထဲမှာလည်းပဲတစ်ဖွဲ့နဲ့တစ်ဖွဲ့ကိုပေါ့ဆက်ဆံမှုပုံစံတွေလည်းမတူဘူး။အဲ့ဒီမှာကိုနေကတန်းတူရတူပေါ့နော်။အခွင့်အလမ်းတွေလည်းမရရှိကြဘူး။ဥပမာပြောမယ်ဆိုလို့ရှိရင်အဖွဲ့ချစ်ဖွဲ့ထဲမှာအဖွဲ့အလုံးဒီပါကအမျိုးသားပြည်နိုင်ငံဆွေးနွေးပွဲကိုတိပါခွင့်ရကြတယ်။ဒါပဲ ALP ရခိုင်ဖွဲ့စည်းကတော့တော့အမျိုးသားပြည်နိုင်ငံရေးဆွေးနွေးပွဲကိုဒီနေ့အချိန်ကြီးလုပ်ခွင့်မရဘူး။ဒီရခိုင်အမျိုးသားတွေဘက်ကပြင်ကြည့်မယ်ဆိုလို့ရှိရင်20ရာစုပြည်လုံးကြီးလာကဲ1949တုန်းကဒီမကူစားပြုတဲ့ဗိုလ်ချုပ်အောင်ဆန်းရဲ့မျက်နှာကိုငိတ်ကွက်ပြီးတော့ပြည်သက်ပါဝင်ခွင့်နဲ့သဘောတူညီချက်တော့မလုပ်ခဲ့ကြဘူး။အဲ့ဒီရခိုင်အမျိုးသားတွေအနေနဲ့ကြည့်မယ်ဆိုရင်ဒီနေ့စစ်တောင်မရဘဲနဲ့အမျိုးသားနိုင်ငံချုပ်တွေအများကြီးဖြစ်ပေါ်ခဲ့ရတယ်။အခု21ရာစုပြည်လုံးကြီးလာကဲခင်းကြည့်မှလည်းပဲရခိုင်အမျိုးသားတို့အနေနဲ့အခုလိုလားတဲ့နော်ဒီဖြစ်နေတဲ့တံတွေကကြတော့တိုက်ပြည်နာကတွေ့တယ်ပဲ။ကောင်းတဲ့လက္ခဏာမဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်။အဲဒါကြောင့်အခုဖြစ်နေရတဲ့တိုက်ပွဲတွေတခြားကျန်သေးတဲ့အဖွဲ့တွေကပေါ့နော်။ယုံကြည်သိချွတ်စော်နဲ့ပါဝင်လာနိုင်ဖို့အတွက်ဆိုလို့ရှိရင်ဓာတ်တူမှုရှိမှုနဲ့အားလုံးပါဝင်မှုကိုလက်ဖွဲ့ပေးနိုင်မှာပဲ။ဒီဖြစ်နေကြီးကအရှိမအစီပြေမယ်လို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့။ဆရာဦးရဲ့ထွန်းသဘောထားခင်ဗျာ။ဆရာဦးရဲ့ထွန်းအခုဒီ NCA လက်မှတ်ထိုးရေးနဲ့ပတ်သက်လို့ပေါ့လေသဘောထားကွဲပြားစရာအခြေအနေမျိုးတွေရောပေါ်ပေါက်နိုင်တဲ့အလားအလာမျိုးတွေမြင်မိလားဆရာ။
အဲ့ဒါနဲ့ပတ်သက်တော့နှစ်ပိုင်းပြောရမယ်ဒီနေ့ပထမတစ်ပိုင်းကတော့ NCA ဆိုတာအပေါ်မှာသဘောပေါက်မှုပေါ့နော်သဘောပေါက်မှုနဲ့ပတ်သက်လို့ရှိရင်ဒီကျွန်တော်တို့ဟိုတိုင်းသားဒီလက်နက်ကင်ပဋိပက္ခပေါ့နော်ဟိုတိုင်းသားစီလုံးညီညွတ်ရေးတပ်တနာလို့ပြောရင်လည်းရပါတယ်အဲ့ဒီဟာအနိုင်ငံရေးညီမချက်ဖြစ်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့ဆိုတာကိုတွားဖို့အတွက်အဲ့ဒီနိုင်ငံရေးဆွေးနွေးပွဲတွေတွားဖို့အတွက်အဲ့ဒီဟာမဆွေးနွေးခင်မှာကျွန်တော်တို့အပြစ်ခရက်ဆဲထားရအောင်အပြစ်ခရက်ဆဲထားတဲ့အခါမှာစီကန်းကျက်ကလေးတွေနဲ့အဲ့ဒါနှစ်ဖက်လိုက်နာပြီးတော့ကျွန်တော်တို့လက်မှတ်ထိုးပြီးတော့မှနိုင်ငံရေးဆွေးနွေးကြရင်ကောင်းမယ်ဆိုတဲ့သဘောနဲ့ NCA ဆိုတာပေါ်လာတာအဲ့တော့အဲ့ NCA ပေါ်လာတာကိုအဲဒီပေါ်လာတဲ့အချိန်မှာဆွေးနွေးဒါတွေကိုဆွေးနွေးတိုင်ပင်တဲ့အချိန်မှာဒါတိုင်းသားနိုင်ငံအဖွဲ့တွေကတင်ပြတဲ့အချက်တွေပေါ်မှာပဲမူတည်ပြီးတော့တမတော်ကတချို့ပြင်ဆင်ဖြည့်ဆွတ်ပြီးတဲ့အခါကျတော့နှစ်ဖက်သဘောတူညီချက်ယူပြီးတော့မှ NCA စာချုပ်ဆိုတာဖြစ်လာတာအဲ့တော့အဲ့ဒီအပေါ်မှာဒီလက်မှတ်မထိုးတဲ့အဖွဲ့တွေကဒါကိုထုတ်ကန်ခံရတယ်အဲဒီလက်လက်ချတယ်လို့ဖြစ်တယ်ငါတို့အညံ့ခံတယ်လို့ဖြစ်တယ်ဆိုပြီးတော့ယူဆတဲ့အတွက်ကြောင့်မလို့မထိုးဘဲနဲ့နောက်ထုတ်လိုက်ကြတာပေါ့လေအဲ့ဒါအစားကိုသူတို့ကထပ်ပြီးတော့အချက်ရှစ်ချက်ထပ်တင်တယ်အဲ့ဒါအချက်ရှစ်ချက်ကိုဆွေးနွေးရင်ဆွေးနွေးရင်းနဲ့မှအဲ့ဘောပေါက်လာပြီးတဲ့အခါကျတော့ဒီနှစ်ဖွဲ့ရနေပြီးတော့အခုအားကလက်မှတ်ထိုးတဲ့အထက်မှာပါဝင်လာတာပေါ့အဲ့တော့ကြံတဲ့အဖွဲ့တွေကခုနကျွန်တော်ပြောသလိုမြင်နေသေးတယ်ဆိုရင် NCA ထိုးလိုက်ခြင်းအားဖြင့်အဲဒီလက်နဲ့ချတာဒုတိယမို့အလျှော့ပေးတာလိုက်လျောတာအဆိုပြီးတော့မြင်နေသေးတယ်ဆိုရင်တော့အစကတည်းကဟိုဒီဒီယာကသွေးကွဲနေတယ်လို့ဖြစ်နေတယ်အဲ့တော့ဒါမဟုတ်ပါဘူးလို့သမရောဘက်ကရောဒေါအောင်ဆန်းစုကြည်ရောအခုဒါထက်ခါတလဲလဲရှင်းပြနေတယ်ဒါသူဖြစ်ပေါ်လာတဲ့ဥစ္စာလဲကျွန်တော်တို့တောက်လျှောက်ကျွန်တော်တို့သိနေပါတယ်အဲ့တော့ဟိုဒါအမှန်တကယ်ကလက်နဲ့ချတာလဲမဟုတ်ဘူးရှုံးပေးရလဲမဟုတ်ဘူးအမှန်နိုင်ငံရေးဆွေးနွေးပွဲတွေအေးအေးဆေးဆေးဒုံကြည်စိတ်ကြစွာနဲ့သွားနိုင်အောင်လို့အမှန်ပြိခရဆက်ထားတဲ့စာချုပ်ပါပြိခရဆက်ထားတဲ့ခါမှာလဲတစ်ဖက်နဲ့တစ်ဖက်အခွင့်အရေးယူပြီးတော့ မဖောက်ပြက်နိုင်အောင်လို့ဟိုဟိုအပြန်အလှန်တတ်မှတ်ချက်ကလေးတွေပါတယ်အဲ့ဒါတွေဖောက်ပြက်လို့ရှိရင်လည်းထိမ့်သိမ့်ဖို့အတွက်ဘလို့ဒီဒီခုံတမာရီအဖွဲလိုဟာမျိုးပေါ့နော်စောင့်ကြည့်တဲ့အဖွဲတွေနဲ့ထိမ့်သိမ့်ထုံသိမ့်မယ်ဆိုပြီးတော့ဒါပြတ်ထန်းထားတဲ့စာချုပ်ပါအဲ့အဲ့ဒါအပေါ်မှာနားလည်မှုလွဲနေသေးတယ်ဆိုရင်တော့တွေးကွဲမှုကတော့ဆက်ရှိနေမှာပေါ့ဒါတစ်ချက်နောက်တစ်ခုအကြတော့တက်မတော်ကိုနိုင်ကအေအေတို့ PNL တို့ဒီဒီကိုကပုံကြားရှင်အဖွဲ့တို့ကိုဒီဟိုမဖြစ်ဘူးဟိုလက်မခံဘူးဆိုတဲ့ဟာရှိတယ်အဲ့ဒါကတော့ကျွန်တော်တို့ဟို NCA လက်မထိုးမယ်သူကထိုးကြမှာတယ်ဆိုရင်လဲတက်မတော်ဘက်ကသဘောထားမပြင်းဘူးဆိုလို့ရှိရင်တော့မပြင်းဘူးဆိုလို့ရှိရင်တော့ဒီဖွဲ့တွေကပါလာနိုင်ဖို့အကြောင်းမရှိဘူး KIA ကိုတော့ဟိုနောက်ဆုံးဟိုတရက်ကကျွန်တော်တို့ကြားလိုက်တဲ့သတင်းအရဆိုလို့ရှိရင်ပြုတ်ပြီးတဲ့မှာတွေ့အဲ့ KIA ကဒီတစ်ခါဘောရာတခုကတော့ဟိုအဖွဲတွေပါပါရမယ်ဟိုအဖွဲတွေပါမှကျွန်တော်ဆွေးနွေးမယ်လို့မတောင်းဆိုပဲနဲ့သူတဖွဲတည်းနဲ့တည်တံ့ဆွေးနွေးတယ်ဆိုတော့ဒါတိုးတက်မှုတခုလို့ပြောနိုင်တာပေါ့လေထပ်ပြီးတော့သူ့အနေနဲ့ NCA ပေါ်မှာသဘောပေါက်လာတယ်ဆိုရင်တော့သူလည်းလက်မှတ်ထိုးလာနိုင်တာပေါ့နော်အဲ့ဒါကြောင့်မလို့ NCA နဲ့ပတ်သက်လို့ရှိရင်ဒီသဘောကွဲလွဲမှုဖြစ်မဖြစ်ဆိုတာက NCA ပေါ်မှာသဘောပေါက်မှုရှိမရှိဆိုတဲ့ဥစ္စာကအရေးကြီးပါတယ်နောက်တစ်ခုက NCA ဟိုထိုးထိုးမထိုးထိုးဟိုလက်မခံဘူးဆိုပြီးတော့တမတော်ကဒီ AA တို့ DNA တွေတို့ကိုကံဖုံချရှင်ဖွဲ့တို့အပေါ်မှာထားတဲ့သဘောထားနဲ့လည်းဆိုင်ပါတယ
်ဟုတ်ကဲ့
ဆိုတော့ဒီဟာဒီအဲ့ဖွဲ့တွေကိုဘယ်လိုသွားမလဲဆိုတာကစက်တနာတစ်ခုပေါ့လေ
ဟုတ်ကဲ့ဆရာကြီးတော့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့ကိုလည်းအလှည့်ပေးကြပါတယ်အရင်ဆုံးကတော့ကျွန်တော်တို့ထိုင်းနိုင်ငံကကိုတီးလည်မှုကကိုတီးလည်မှုသဘောထားကိုလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့မြင်တာကတော့လက်ရှိအစိုးရစစ်တပ်မှာတော့အမှုတည်ပါတယ်ခင်ဗျာဘာဖြစ်လဲဆိုတော့အစ်ခါဆဲလုပ်ပြီးတော့နော်ဆိုင်တာအဖွဲ့ကြီးတွေတော်ပြီးတော့တိုက်နေရှိတယ်နော်လက်မထိုးသားရဲသားနဲ့နော်ရှမ်းလို့တိုက်တာရှိတယ်နော်ဒီအင်းကြီးတို့တော်ပြီးတော့နော်ဟိုနေစခန်းတို့တော်ပြီးတော့ရှိနေတဲ့စစ်သားတွေတော်ပြီးတော့တတ်တယ်လည်းရှိပါတယ်ခင်ဗျာအဲ့အကြောင်းမို့နော်မမကန်ကမလုပ်ဘူးဆိုရင်တော့ကျွန်တော်တို့အဲ့ဒီလက်မထိုးသားရှိတဲ့လက်မပဲထိုးတော့ရအောင်နော်တို့မမကမလို့ဆိုတော့မြန်မာကျွန်တော်မြန်မာပြည်ကတော့ပေါင်းလာဖို့ကတော့တိတ်တော့မရှိဘူးကနော်ပေါင်းအောင်လုပ်ဖို့စေတနာမှန်ဖို့တော့အရေးကြီးပါတယ်ခင်ဗျာ
โอเคကိုသီးလက်မှုရေးဆွေးနွေးရကျေးဇူးပါဆိုတော့နောက်တူကိုလည်းလှည့်ပေးခြင်းပါတယ်ကျွန်တော်တို့မြန်မာပြည်ကကို slime ပွေကုန်းဖြစ်ပါတယ် slime ပွေကုန်းသဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
โอเคနှစ်ဖွဲ့လေးမှထိုးသွားတာတော့ကောင်းပါတယ်တော့ဒီနှစ်ဖွဲ့ထဲနဲ့ဒီမြန်မာနိုင်ငံ Nationwide Fire Agreement ကပေါ်ပြီးတော့မှအကောင်လာမယ်လို့ကျွန်တော်မမြင်ဘူး။ဘာဖြစ်လို့လဲဆိုတော့လေနဲ့ကင်တိုင်းကသူတို့အချိန်နဲ့ဟိုမကောင်းတဲ့ခါကျတော့လက်မထိုးပွင့်အတွက်ဟိုအချိန်နဲ့ဖြစ်လာတယ်လို့ကျွန်တော်မြင်တယ်။ဘာဖြစ်လို့လဲဆိုတော့ဇင်းနဲ့ဖီဆိုတဲ့ဥစ္စာကလက်ဖွဲ့ပြကြံတော့တယ်။လက်ဖွဲ့တဲ့မှာသူတို့ကလည်းအနေခက်လာတယ်။တရားရုံးကဟိုဖက်မြောက်ပိုင်းမဟာမိတ်ဖြစ်ပါသွားတဲ့ခါကျတော့သူတို့ကဟိုခုခံနိုင်စွမ်းနဲ့ရှိတယ်ဘူး။အဲ့ဒါကြောင့်သူတို့လက်မထိုးလိုက်တယ်လို့ကျွန်တော်မြင်တယ်။သို့တော့ဟိုမြောက်ပိုင်းမဟာမိတ်အဖွဲ့ကြီးကအရေးကြီးကြီးတယ်လေနဲ့ကင်ရာကြီးဆုံးနေဖြစ်တယ်အခုလေးမှထိုးတဲ့သူတွေနဲ့မထိုးတဲ့သူရဲ့အင်ရောကြီးနေစေတော့လေးမှထိုးတဲ့သူကသုံးပုံတပုံလောက်ပဲရှိတယ်ညာကအဲ့တော့အာဘောကမြောက်ပိုင်းအဖွဲ့ကြီးကသူတို့ရဲ့တပည့်တွေလို့ခွာမလားသူတို့ရဲ့မွေးထိုးတဲ့လူတွေအေးအေးတို့ကိုကန်တို့နောက်ပြီးတော့တင်နေတို့အော်အဖွဲ့ကပြင်းမင်းတို့လေးလေးမှလိုက်ထိုးလိုက်တာဆိုတော့ဘောထားကြီးကြီးနဲ့မဖိတ်ခေါ်တာအဲ့ဒါပြဿနာကြီးမှဆုံးပဲဆိုတော့သူတို့ကဟိုဒီပြန်ကနေတဆင်ဘလောက်ပဲဆင်းဆောင်ဆင်းဆောင်တရုတ်ကဖိအားမပေးနိုင်ဘူးဆိုရင်တော့အချိန်နဲ့လုံးဝမကောင်းမှသူတို့ကလက်ထိုးမယ်။နောက်မှရင်တော့အချိန်နဲ့ကားရတယ်သူတို့ခုခံနိုင်စွမ်းရှိနေတယ်တရုတ်ကလည်းဖိအားမပေးဘူးဆိုရင်တော့ဟိုဒီသူတို့တပည့်သုံးဖွဲ့အဖွဲ့ကြီးမပါဝင်ခွင့်တာဝန်ခွင့်မရှိတဲ့ချိန်ကျတော့ဟိုသူတို့ကလက်မှထိုးနေလို့ကျွန်တော်မထင်ခဲ့ဘူးဆရာ
။ဟုတ်ကဲ့ကျေးဇူးပါကိုစလိုက်ပွေကိုရေနောက်တူကိုလည်းကျွန်တော်တခါလေးပဲဟိုအလှည့်ပေးလိုက်ချင်ပါတယ်မလေးရှားနိုင်ငံကိုနေဦးလင်းဖြစ်ပါတယ်ကိုနေဦးလင်းသဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ကျွန်တော်သဘောထားတော့ဗျာလက်တလို့တော့ထဲခဲတိအများကြီးရှိနေဦးမယ်လို့ပဲထင်ပါတယ်ဗျာအတိတ်တော့ဟွာပေါ့အရန်ကြီးကိုမျောလင့်နေလို့မရပါဘူးဘာကြောင့်လဲဆိုတော့ခုနကပုံကူတယောက်ပြောလို့ပေါ့ရခိုင်ကရခိုင်တို့ရဲ့ခံစားချက်ကိုပြောတယ်ပေါ့နော်တကယ်တော့တကယ်တမ်းကျွန်တော်ပြန်စဉ်းစားကြည့်လိုက်တဲ့အခါကျတော့သူတို့ကဖက်ဒရယ်ကိုတောင်းနေပေါ့နော်ဆိုလိုတဲ့သဘောကဖက်ဒရယ်အတွက်ဆိုပြီးတော့ဒီဟာလောက်ကြမယ်ဆိုပြီးတော့ဟလာ NCA တို့ပါတို့လောက်ကြတာပေါ့တကယ်တော့ ဒီဖက်တွေတို့ဘာလို့ဆိုတာတဲ့ကျွန်တော်48ခုနှစ်ကိုပြန်သွားပြီးတရားစဉ်းစားကြည့်ရင်ကျွန်တော်တို့ဗမာတွေကဘယ်လိုပဲဖြစ်ဖြစ်နိုင်ငံရေးအရာရှေ့ရောက်နေတဲ့သဘောဖြစ်ပြီးတော့ကျန်တဲ့တိုင်းရင်းသားတွေကတော့ဟိုအင်္ဂလိပ်အုပ်ချုပ်လို့ပဲဖြစ်ဖြစ်ဘာကြောင့်ပဲဖြစ်ဖြစ်ပေါ့နော်ဟိုကျွန်တော်တို့ကဟိုဘာခေါ်လဲဆိုတဲ့အခါကျတော့ဒီစော်ဝါးတွေကိုပြောတာမဟုတ်တိုင်းရင်းသားအောက်ခြေကပြည်သူလူထုရဲ့အသိဉာဏ်ပေါ့နော်နိုင်ငံရေးလေဗယ်ကြတော့ကျွန်တော်တို့ထင်တယ်လို့မဖြစ်ဘူးလို့ကျွန်တော်တို့တော့ဗမာတွေလောက်ရှေ့မရောက်ဘူးလို့အကြမ်းင်းတော့ပြောလို့ရတယ်ဟိုဥတင်ရေးတို့ကလွဲလို့ပေါ့နော်ဆိုတဲ့အခါကျတော့ကျွန်တော်တို့ကအဲ့တုန်းက agreement ယူခဲ့တယ် agreement ယူခဲ့တယ်အဓိကတော့စော်ဝါးပေါ့ဗျာစော်ဝါးရင်းနဲ့ agreement ယူခဲ့တဲ့အခါကျတော့ကျွန်တော်တို့ကဒီနေ့တောင်းဆိုနေတာတွေကိုပြန်ကြည့်လို့လို့ရှိရင်ဒီဗရီတရိအတွေ့အခေါ်အဝေးအသက်တွေနဲ့တောင်းဆိုနေတဲ့သဘောတဘာဝတွေတွေ့နေတဲ့ကချင်းပဲဖြစ်ဖြစ်ဟလာနော်အခုနပြောတဲ့ဟိုရခိုင်ပဲဖြစ်ဖြစ်မော်မအပါဝင်ဆိုလိုတဲ့အခါကခိကပြောင်းသွားပြီအတွေ့အခေါ်လဲလိုက်ပြောင်းနိုင်ဖို့ဆိုတာကဒီကောင်းဆောင်လေးတွေနဲ့တင်မပြီးတော့ကျွန်တော်တို့ကသူ့တို့ရဲ့နောက်ကျောမှာရှိနေတဲ့ပြည်သူလူထုတရက်လုံးနဲ့အတွေ့အခေါ်ညီမျှဖို့လိုတယ်အဲ့ဒီအတွေ့အခေါ်ညီမျှအောင်လုပ်နိုင်လားဆိုတော့အရင်တုန်းကပါတီစုံဒီမိုပါတီစုံဒီမိုကရေစီလုပ်တဲ့ဦးနှုတို့ရဲ့အားနည်းချက်ကြောင့်ကျွန်တော်ဒီလိုဖြစ်တယ်လို့ပဲမြင်တယ်ဘာကြောင့်ဒီလိုပြောလဲဆိုတော့33ခုအဲ့33အကြံပေးကော်မတီမှာပြောခဲ့တဲ့နော်ဦးကျော်ငင်းရဲ့ဇကားထဲမှာဆိုရင်ရခိုင်ကိုပြည်내အဆင့်အောင်ပေးဖို့လောက်ထိသူတို့မစင်းစားဘူးတိတိကျကျနေ့ကျက်ကဗရေသရီတွေရဲ့ဖောက်ပြန်မှုကြောင့်လို့သူပြောခဲ့တယ်ဆိုတဲ့အခါကျတော့ဟိုတွေးပုံခေါ်ပုံချင်းကအရန်ကို꽈ဒီနေ့တက်ဖြစ်နေတဲ့အကြောင်းရင်းကအခုဒီနေ့နိုင်ငံတိုင်းရင်းသားခေါင်းဆောင်တွေပြန်ပြီးတော့တောင်းနေတဲ့အကြောင်းရင်းကဘာလဲဆိုတော့48ကိုအခြေခံပြီးတော့ပဲသူတို့ကဟိုခွဲထွက်ခွင်းတို့ဘာတို့ညာတို့ဒီကိုင်းရိုးထုတ်နေလို့ပြောနေတဲ့သဘောဖြစ်နေတယ်။ဟုတ်ကဲ့။အဲ့တော့ကျွန်တော်တို့ဗမာနိုင်ငံရေးသမားတွေရဲ့အားနည်းချက်ကကြောင့်ဖြစ်တယ်လို့ပဲထင်တယ်။ဘာကြောင့်လဲဆိုတော့တိုင်းရင်းသားတွေရဲ့နိုင်ငံရေးအသိဉာဏ်ကို
ဟုတ်ကဲ့ကိုနေဦးလေးကျွန်တော်အချိန်ကန့်သတ်ရှိတဲ့အတွက်ဟုတ်ကဲ့နည်းနည်းချုပ်ပေးပါဟုတ်ကဲ့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုနောက်ထပ်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလည်းရှိနေပါတယ်ကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်ရဲ့အချိန်ကျွန်တော်တို့မှာကန့်သတ်ရှိတဲ့အတွက်လူရင်းတူရှင်ဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ကိုကြီးဝါပြင်းနေကအနောက်ခံမှာအနောက်ကတရုတ်ရှိနေတယ်တရုတ်ရှိနေတဲ့အတွက်ဝါကိုသွားထိလို့မရဘူးရခိုင်ပြည်နယ်မှာရိုဟင်ဂျာမှာနောက်မှာဘင်္ဂလားဒေ့ရှ်လည်းမရှိဘူးဘာခွင့်မှလည်းသူတို့မတောင်းပါဘူးကိုဒီတိုင်းသားပြည်နယ်တွေမှာသူတိုင်းသားခွင့်ရတော့သူတို့ရှိရမယ်လေဒီခုနဥနုကိစ္စဆိုတာဥနုလက်ထက်မှာသူကသူ့ပါတီရာရေးအတွက်ဆိုပြီးတော့သူကဒီနိုင်ငံဘုန်းတော်ဘာသာနိုင်ငံကိုချိန်ညားမယ်ဆိုပြီးတော့သူကပါတီစည်းရုံးသူခေါ်သွားတယ်လေ။ဟိုလူခွေပြောနေတယ်ကျွန်တော်ဒီမိချင်းရဲ့ဘက်ကဟိုအမတယောက်ကလည်းပြောပြီးသွားလေ။ဒါကဥလူလက်ထက်ကလုတ်သွားတဲ့ကိစ္စအဆိုးဖြစ်တာပေါ့နော်။ဟုတ်ကဲ့
ကိုတန်းမောင်ရေကျေးဇူးပါခင်ဗျာကျွန်တော်တို့အချိန်မျက်မျက်ဆဆမရတဲ့အတွက်ဒီလောက်နဲ့ပဲဟိုဂျင်းဟိုဆွေးနွေးပြတာကျင်းနေပါပဲခင်ဗျာ။ဟိုနောက်တစ်ခုကတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပေးပို့ထားတဲ့စာတချို့လည်းရှိနေပါတယ်။မဆုမွန်ဖတ်ပြပေးပါဦးခင်ဗျာ။
ဟုတ်ကဲ့ဒီအဂျွန်ဆာဘမ်တာဆိုတဲ့ Facebook အကောင့်ကနေရေးထားတာပါကျွန်တော်အမြင်ကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ဖြစ်တဲ့မွန်ပြည်သစ်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့လက်မှတ်ထိုးလိုက်လို့ပြည်တွင်းငြိမ်းချမ်းရေးကိုတွန်းအားတွေဖြစ်လာနိုင်မယ်လို့မယုံကြည်ပါတဲ့တစ်ဖက်မှာက NCA အလုံးမဖြစ်တော့ဘူးလို့ပြောတဲ့အဖွဲ့ရဲ့ NCA လမ်းကြောင်းအတိုင်းမသွားတော့ဘူးဆိုတဲ့အဖွဲ့ရဲ့ဗမာတပ်မတော်က NCA ဆိုပြီး AAMMDA TLLA ကိုကြတော့မပါခိုင်းတာရဲ့တစ်ဖက်မှာကြတော့ဒေါအောင်ဆန်းစုကြည်ကတိုင်းရင်းသားလက်နက်ကိုင်တွေကို NCA ထိုးဖို့ပဲကပြောနေပြန်တယ်ဒါတွေအလုံးကိုခြုံငုံသုံးသပ်လိုက်တယ်ဆိုရင်တော့မြမငိမ့်ညာရေးလမ်းကြောင်းကတခုခုတော့လွဲနေပြီဆိုတာသိသားထင်ရှားပါတယ်စစ်ပွဲတွေမငိမ့်နိုင်သေးတဲ့အဓိကတရက်ခန့်ကဗမာတက်မတော်ပါ NND ဆိုရကတော့2008ဒီအခြေခံဥပဒေအရစစ်တပ်ကိုဘာမှဝင်ပြောလို့မရတော့ NND ဆိုရမှာတော့တာဝန်မရှိတာအမှန်ပါဒါပေမဲ့ NND ဆိုရအနေနဲ့ပြည်သူလူထုရဲ့အင်အားကိုအသုံးပြုပြီးတော့တက်မတော်ကိုမကြောက်မရွံ့ပဲမြန်မာနိုင်ငံမှာရှိတဲ့တိုင်းရင်းသားအလုံးလိုချင်တောင်းတနေတဲ့ Federal မူကိုချမှတ်ရေးဆွဲအတည်ပြုသင့်ပြီလို့ယူဆတယ်ဆိုပြီးရေးထားပါတယ်ရှင်
โอเคมัสมุนเจซุบาကျွန်တော်တို့နောက်အီးမေးလ်နဲ့ပေးပို့ထားတဲ့စာရည်လည်းရှိနေပါသေးတယ်ရန်ကုန်မြို့ကတကုံမြို့ကဥလာထုံးရဲ့ပေးစာကိုလည်းအချိန်တိတ်မရတဲ့အတွက်ကျွန်တော်ဟိုလူရင်းတူရှင်းမယ်ဒီနေရာမှာဟိုရင်းညွှန်းဖော်ပြခြင်းပါတယ်သူအဓိကပြောခြင်းနဲ့အကြောင်းရင်းကတော့တိုင်းရင်းသားရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုလက်ခံဖို့ဒီပြည်လုံးပြစ်ခတ်ရေးစိတ်အစိုးရဘက်ကကြေညာဖို့စတဲ့ငင်းငယ်တွေလမ်းဖွင့်ဖို့တိုက်တွန်းပါတယ်နောက်ထပ်အမေရိကန်ပြည်ထောင်စုကဒီမောင်တပ်တနရဲ့ပေးစာမှာတော့ဒီတိုက်ပွဲစံတွေမဆဲတာကမြန်မာစစ်တပ်နဲ့လက်နက်ကိုင်အဖွဲ့တွေမှာတာဝန်ရှိတယ်အစိုးရကိုယ်တိုင်ကတော့ပေးချန်နိုင်ချက်မလုံနိုင်မကန်နိုင်တဲ့အခြေအနေရှိရဲဆိုတော့သဘောမျိုးရေးပါတယ်။နောက်ဆော့ဆော့ကဒီ ဒီမဆုမဖတ်ပြသွားတဲ့ Facebook မှတ်ချက်ထဲမှာဆိုရင်လည်း2008ဖွဲ့စည်းပုံရအစိုးရစစ်တပ်ကိုဘာမှပြောလို့မရဘူးဆိုပြီးပြောတာမျိုးတွေလည်းရှိပါတယ်ဆိုတော့ကျွန်တော်ဟိုစီစဉ်ဆုံးမသက်ခင်ချိန်ရသလောက်ဥတုဝေသဘောထားဆွေးနွေးပေးပါဦးခင်ဗျာဆိုတော့ဒီငင်းငယ်လုပ်ငန်းစဉ်မှာအစိုးရအနေနဲ့စန္ဒရှိသလောက်မလုံနိုင်ပဲဖြစ်နေတဲ့အခြေအနေမျိုးတွေရောတကယ်ပဲရှိနေသလားခင်ဗျာ
ကျွန်တော်နားရည်လောက်ကတော့အစိုးရကနေပြီးတော့အများကြီးစူးစမ်းထားပါတယ်ခင်ဗျာနော်ညီညာကြီးတကားလည်းအမြင်ဖွင့်ထားပြီးသားပဲနောက်ပြီးတော့ SCA ဆိုတဲ့ကိစ္စကလည်း SCA ကြီးဆွဲတဲ့အချက်လက်တွေကကျွန်တော်တို့အဲ့ဒီလူတိုင်းကြီးလက်ထက်ကလေးကဒါတိုင်းနာလက်နေကန်ဖွဲ့16ဖွဲ့ရဲ့သဘောတူညီရဲ့ဆွဲတာအဲ့ဒီ16ဖွဲ့ကသဘောတူညီလို့ဆွဲထားတဲ့ SCA သဘောတူညီချက်ဖြစ်တာဗျာဒါပေမဲ့လက်မှတ်ထိုးရဲ့အချိန်ကျတော့ all inclusive ဆိုတော့အလုံးပါမလာသေးတဲ့အတွက်ဆိုပြီးတော့ရှစ်ဖွဲ့တော့လက်မှတ်တို့ရပါသူတို့ကိုယ်တိုင်ရေးဆွဲခဲ့တဲ့မူပါမတူသူတို့ကိုယ်တိုင်ရေးဆွဲခဲ့တဲ့ NCO ပါအဲ SCA ပါအဲ့ဒါကြောင့်မလို့ဒါ SCA ပေါ်မှာတော့အငြင်းပွားစရာမရှိဘူးထင်တယ်လက်မှတ်ထိုးစရာရှိနေတာသူတို့ထိုးလာမှာပေါ့ဗျာဒါတခုရှိပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဟိုခုနပြောသွားတဲ့အထဲမှာပဲ Federal ပြည်ထောင်စုဆိုတာဒါအခုဒီခေတ်မှာဒီကာလမှာကြတော့ Federal Democracy Federal ပြည်ထောင်စုကိုတိဆောက်ဖို့အားလုံးကသဘောတူထားတယ်တက်မတော်လည်းသဘောတူထားတယ်အစိုးရလည်းသဘောတူထားတယ်အဲ့ဒါတိုင်းနဲ့လည်းနဲ့ကိုင်းဖွဲ့ကြလည်းလူလာကြိုက်နိုင်ငံရေးပါတီတွေအကုန်လုံးကလည်းဒါသဘောတူညီချက်ကတူးနေပါလေကြာအဲ့တော့တူးကြီးတဲ့သဘောတူညီချက်ကဒါအကောင့်ထဲပေါ်ဖို့ပဲလိုပါလေအဲ့ဒီအကောင့်ထဲပေါ်ဖို့အခုကတော့ဟိုလား SCA လက်မှတ်ထိုးတာကအစားတက်နေတာလေးတွေရှိတယ်အဲ့ဒါလေးတွေကတော့ကျွန်တော်ထင်တယ်ဒါတတိယနေ့ပဲပြည်နေသွားမှာပါတခုပဲရှိတယ်အဲ့ဒီငင်းငယ်ရေးဆွေးနွေးပွဲကြီးကိုတကားဖွင့်ထားလိုက်ရင်တော့ပြင်ဒါအဆင်ပြေတော့လိမ့်မယ်လို့ကျွန်တော်ယူဆပါတယ်
โอเคကျွန်တော်အချိန်ဟိုဟိုတမိနစ်လောက်တော့ကြံပါသေးတယ်ဆရာဦးထိုးဆိုတဲ့ဘောတော်ခင်ဗျာကျွန်တော်တို့ဒီညဉ့်ညဲလုပ်ငန်းစဉ်မှာအစိုးရအနေနဲ့လုံနိုင်ခိုင်တာတွေဘာများရှိမယ်လို့ဆရာအနေနဲ့ယူဆလဲ
โอเคအဓိကတော့ဗျာဒီ NCA ကိုတော့နိုင်ငံတိုင်းပြည်ကပြောဆိုတာရှိတယ်ပြီးခဲ့တဲ့အဲ့ဒီလက်မှတ်ရိုးကိုခန်းထားမှာ NCA ကိုမျက်မှောက်ပြုဖို့ပြောထားတယ် NCA ကိုမျက်မှောက်ပြုဖို့အတွက်ဆိုလို့ရှိရင် NCA ကိုပိုအားကောင်းလုပ်ဖို့လိုပါတယ်NDA မှာအဓိကပေါ်အောင်လုပ်ဖို့အတွက်ဆိုရင်နိုင်ငံအမကင်ချက်ဖြစ်တဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ဖို့တော့ခိုင်အောင်မှာကတိကိုပြုရမယ်။ပြီးရင်အမကင်ချက်ကတော့အဓိကလွတ်လပ်တဲ့တောင်းကြည့်ရန်တရားနဲ့ပြည်ပကပြည်ရှင်ရန်တရားတွေကိုတည်ဆောက်ဖို့လိုပါတယ်။နောက်ပြီးတော့ NDA စာချုပ်ပြုလုပ်စဉ်တွေကပါဝင်ခဲ့တဲ့တိုင်းသားလက်နက်ဒေါ်လာရဲ့ဖွဲ့စည်းနဲ့စစ်တပ်ဖွဲ့ကိုအခြေခံပြီးမှအခုရှိနေတဲ့ပူးတွဲရန်တရားတွေဖြစ်တဲ့ GICM တို့ GMP တို့ UPDG တို့ကိုလည်းပြန်လည်ဖွဲ့စည်းဖို့လိုအပ်ပါတယ်။ဒါမှပဲကျွန်တော်တို့တို့ရှိမှာအစီအပြေမယ်လို့မြင်ပါတယ်
။ Okay ပါဝင်ဆွေးနွေးပေးတဲ့ဦးထွန်းစောဦးသူဝေဦးရဲထွန်းကိုရင်ပါဝင်ဆွေးနွေးရတဲ့သူတွေ email တွေ Facebook တွေကနေစာရေးသားပေးပို့သူတွေနဲ့တောထရှင်တွေအားလုံးကိုလည်းထူးခြေဆုတင်ပါတယ်ခင်ဗျာ
။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒဲလေးလိုက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့မနက်ဖြန်တနင်္ဂနွေမနက်ခင်းမှာလည်းတစ်လှည့်ပြန်ပြီးနားဆင်နိုင်ပါတယ်။ခုနောက်ဆုံးသတင်းကျဉ်းချုပ်ကိုကိုအောင်အောင်တလှည့်ပြောပြပေးပါရှင
်2016အမေရိကန်သမ္မတရွေးကောက်ပွဲကိုနောက်ကွယ်ကနေနှောက်ယှက်ဆွဲဖက်တယ်လို့ဆိုရဲရုရှားနိုင်ငံသားတွေအပေါ်ဆွဲဆိုချက်တွေကိုဒီကိစ္စစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကကြီးညာလိုက်ပါတယ် Federal Grand Jury အဖွဲ့တစ်ဖွဲ့ကတောက်ကြနေကအခုလိုဆွဲချက်တင်လိုက်တာပါနေတိုမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ဝင်မဟာမိတ်နိုင်ငံတွေအနေနဲ့ရုရှားနဲ့ပြိုင်နျူကလ িয়ার လက်နက်တပ်ဆင်တာမျိုးရှောင်ရှားဖို့ဆုံးဖြတ်ထားကြောင်းနေတိုအကြီးအကဲကပြောလိုက်ပါတယ်ခင်မီနျူကလ িয়ার လက်နက်အစီအမံတပ်ဆင်မှုပါဝင်ရုရှားရဲ့စီးအမဟာဗျူဟာမှာနျူကလ িয়ার လက်နက်တွေရဲ့အခန်းကဏ္ဍကိုပို့ပြီးတော့ထည့်သွင်းထားတာကြောင်းတကယ်ကိုစိုးရိမ်မိကြောင်းနေတိုအတွင်းမှူးချုပ်ယန်စတိုသန်ဘတ်ကဂျာမနီနိုင်ငံမြူးနစ်မှာကျင်းပတဲ့လုံခြုံရေးအစည်းအဝေးအတွင်းအဖွဲ့ဝင်နိုင်ငံတွေကိုတောက်ကြနေကပြောဆိုခဲ့ပါတယ်။ကမ္ဘာတစ်လွှားကနိုင်ငံရေးနဲ့စစ်ပတ်ဆိုင်ရာခေါင်းဆောင်တွေတက်ရောက်တဲ့၃ရက်ကြာအစည်းအဝေးအတွင်းကာကွယ်ရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့အဓိကဆွေးနွေးကြပါတယ်။နဂျီးရီးယားနိုင်ငံမြောက်ပိုင်းကလူစီကားရဇေအတွင်းအသေးခံဘုံခွဲတာကြောင့်လူ၁၈ဦးတက်မနေသေဆုံးသွားတယ်လို့နဂျီးရီးယားရဲတပ်ဖွဲ့ကပြောပါတယ်။ဂျာဗီနီနီညကပြည်နယ်မြို့တော်မိုက်ဒူဂူရီမြို့အပြင်ဘက်ကကွန်ဒူဂါ၅ဇေအတွင်းမှာဘုံပေါက်ကွဲတာဖြစ်ကြောင်းဘောနိုပြည်နယ်ရဲတပ်ဖွဲ့ကပြောပါတယ်။အီသီယိုးပီးယားနိုင်ငံမှာအစိုးရပေါ်ဆန့်ကျင်ဆန္ဒပြမှုတွေကြောင့်နိုင်ငံရေးပေါ်ကာလအဖြစ်ကြီးညာထားပြီးတည့်ရက်ကြမှာစစ်ဖက်ကဝင်ရောက်ဆွဲဖက်မှုကိုလက်မခံကြောင်းအီသီယိုးပီးယားကာကွယ်ရေးဝန်ကြီးဆာရက်ဖက်ဂျာဆာကဒီကြားပြတ်အစိုးရဖွဲ့စည်းရေးနဲ့ပတ်သက်ပြီးတော့လဲပယ်ချခဲ့ကြောင်းပြောဆိုခဲ့ပါတယ်
သတင်းချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးသွားတာပါ။ဒီနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်ရှင်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်။ကျွန်မကစုမော်မှာဒီညကင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနက်ဖြန်မနက်ခင်းမနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line to meter 24 40 49 50တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.